Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းရဲ့2025ခုနှစ်ဇန်နဝါရီလ9ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်သလိုအစီအစဉ်တစ်ခုလုံးကိုတော့လူထုမိတ်ဆွေရုပ်သံ website ဆာမျက်နှာ burmese.voanews.com Facebook နဲ့ YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ကျမသင်္ကီထိုက်ပါရှင်။
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲဒေါ်နယ်ထရမ့်အနိုင်ရခဲ့ကြောင်းလွှတ်တော်ကဇန်နဝါရီလ6ရက်တနင်္လာနေ့မှာတရားဝင်အတည်ပြုပေးလိုက်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာသူကောင်းဆောင်မှုအပေါ်မကျေနပ်မှုတွေတိုးလာတာကိုရင်ဆိုင်နေရတဲ့နောက်ရာထူးကနေနှုတ်ထွက်မယ်လို့ကြေညာလိုက်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရှော့ချပြီးအယက်သားတွေကိုအကအကွယ်ပေးကြဖို့အမေရိကန်နဲ့နိုင်ငံအတော်များများကစစ်ကောင်စီနဲ့လက်နက်ကင်အဖွဲ့အစည်းတွေကိုတိုက်တွန်းတောင်းဆိုပါတယ်။
အမေရိကန်သမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်ဇာပနာအစည်းအဝေးဆိုင်ရာသတင်းဆောင်မတွေကိုသတင်းတွေအပြည့်အရင်ဆုံးတင်ပြမှာဖြစ်ပြီးဒီနောက်မှာတော့စကိုင်းတိုင်းဝက်လက်မြို့ကတိုက်ပွဲချင်းနေတဝဲခရိုင်လောင်းလုံးကကုန်စီတည်ယူရေးအခက်ခဲထိုင်းပြည်မှာမြန်မာရွှေပြောင်းတချို့ဖမ်းဆီးခံရတဲ့အကြောင်းသတင်းတွေကိုလည်းတင်ပြမှာဖြစ်ပါတယ်အပတ်စဉ်အစည်းအဝေးထဲမှာတော့ဆက်သွယ်မေးမြန်းကန်လူမှုရှုခင်းစီးပွားရေးနဲ့တက်တန်ရောက်သတင်းလွှာအစည်းအဝေးကိုထုတ်လွှင့်မှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညွန့်ကတင်ပြပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲအတွင်းဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဒုတိယသမ္မတကမလာဟဲရစ်စ်ကိုရီပဘလစ်ကန်ပါတီကိုယ်စားလှယ်ဒေါ်နယ်ထရမ့်ကအနိုင်ရခဲ့တဲ့ကြောင့်လွှတ်တော်ကနေပြီးတော့ဇန်နဝါရီလ6ရက်နေ့တင်လာနေမှာတည်ဝင်တည်ပြူပေးလိုက်ပါတယ်။နောက်သတင်းနှစ်ပတ်ကြာရင်တော့ဒေါ်နယ်ထရမ့်အိမ်ပြည်တော်ကိုဒုတိယကြိမ်ပြန်ရောက်လာပြီးတာဝန်ထမ်းဖို့အတွက်သမ္မတကျန်းသက်စာကျေးဇူးပွဲပြုလုပ်မှာပါအမေရိကန်ဥပဒေအရပြည်내50ရဲ့ဒီပြည်내ချင်းစီကရွေးကောက်ပွဲကုစုလေဖွဲ့ရဲ့မဲရလရည်တွက်မှုကိုလက်ရှိဒုတိယသမ္မတကပဲကြီးကြပ်ရတာဖြစ်လို့ကမလာဟဲရစ်ကသူ့ရဲ့အရှုံးကိုသူကိုယ်တိုင်အတည်ပြုပေးရတဲ့အနေအထားဖြစ်ခဲ့ပါတယ်။လွန်ခဲ့တဲ့၄နှစ်ကဘိုင်ဒန်အနိုင်ရတာကိုလက်မခံဘဲဒေါ်နယ်ထရမ့်ကိုထောက်ခံသူတွေမဲရလအတည်မပြုနိုင်အောင်လို့တားဆီးဖို့လွှတ်တော်ဝင်ရောက်စီးနှင်းမှုဖြစ်ခဲ့ပေမဲ့ဒီတစ်ခါမှာတော့အတည်ပြုပွဲချောချောမွေ့မွေ့နဲ့ကျင်းပနိုင်ခဲ့ပါတယ်။ကမလာဟဲရစ်ကသူ့ရဲ့တာဝန်ဟာအာနာဂူအေးကြကြံလွှဲပြောင်းပြရတဲ့ကြီးလေးမုံမြတ်တဲ့တာဝန်ဖြစ်တယ်လို့အခမ်းအနားမတိုင်ခင်ကဗီဒီယိုသတင်းစကားပါခဲ့ပါတယ်။သူကပြည်내အသီးသီးကမဲရလက်အတီပြူချက်ဆော့ဆာဒန်တွေကိုလွှတ်တော်မှတ်လေးဦးစီလွှဲပြောင်းပေးခဲ့ပြီးသူတို့ကအများသိပြီးသားမဲရလက်တွေကိုဖတ်ပြပါရယ်။ထရမ့်ကကုစလေမဲ312မဲ226မဲနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။အခုကမလာဟဲရစ်တို့ပဲမိမိရှုံးကိုပြန်တီပြူပေးရတဲ့ဒုတိယသမ္မတတွေရင်းကလည်းရှိခဲ့ဘူးပြီးတော့1969နှစ်မှာ John F. Kennedy ကိုရှုံးနေခဲ့တဲ့ Richard Nixon 2000ခုနှစ်မှာ George W. Bush ကိုရှုံးနေခဲ့တဲ့ Al Gore ဖြစ်ကြပါရယ်ခင်ဗျာကနေဒါဝန်ကြီးချုပ် Justin Trudeau ဟာသူ့ရဲ့ခေါင်းဆောင်မှုအပေါ်မကျေနပ်မှုတွေတိုးလာတာကိုရင်ဆိုင်နေရတဲ့နောက်ယာရုကနေနှုတ်ထွက်မယ်ဆိုပြီးကြေညာလိုက်ပါတယ်ဒီမတိုင်ခင်လေးကပဲသူ့ရဲ့အစိုးရအဖွဲ့အတွင်းဗန်ဒိုင်းဝန်ကြီးကယာရုကရုတ်တရက်နှုတ်ထွက်သွားတာကြောင့်အစိုးရအဖွဲ့အတွင်းကမောက်ကမအခြေအနေတွေတိုးလာနေတယ်ဆိုတာကိုပြနေပါတယ်အစိုးရအဖွဲ့အတွင်းပြဿနာတွေကြည့်ရင်လာမယ့်ရွေးကောက်ပွဲမှာသူဟာအကောင်းဆုံးရွေးချယ်စရာမဖြစ်နိုင်တော့ဘူးလို့ကနေဒါဝန်ကြီးချုပ်ကအဲ့ဒီကြေညာချက်မှာဖော်ပြပါရယ် Liberal Party အနေနဲ့ခေါင်းဆောင်အစ်ကိုရွေးချယ်နိုင်တဲ့အထိသူ့အနေနဲ့ဝန်ကြီးချုပ်တာဝန်ဆက်ယူသွားမယ်လို့တော့ပြောပါရယ်လာမယ့် January 29ရက်နေ့မှာပြန်ဆဖို့ရှိနေတဲ့လွှတ်တော်စည်းဝေးကိုလည်း March 24ရက်နေ့အထိရွှေ့ဆိုင်းထားတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတူကပြောပါရယ်ဒါဟာ Liberal Party အတွက်ဒီခေါင်းဆောင်အစ်ရွေးချယ်နိုင်ဖို့အချိန်ပေးထားတာလည်းဖြစ်ပါရယ်ကနေဒါဝန်ကြီးချုပ် Trudeau ဟာ Conservative Party ရဲ့7နှစ်ကြာအုပ်ချုပ်မှုပြီးတဲ့နောက်2015ခုနှစ်မှာဝန်ကြီးချုပ်တာဝန်ယူခဲ့တာပါ။စတက်ခါဇာကလူကြိုက်များတဲ့အသက်53နှစ်အရွယ်ဝန်ကြီးချုပ် Trudeau ဟာမကြာသေးခင်နှစ်တွေအတွင်းကကနေဒါနိုင်ငံတွင်းအစားအစာနဲ့အိမ်ဈေးအဆမတန်တွေတက်လာတာ၊ရွှေပြောင်းဝင်ရောက်သူတွေတိုးလာတာစတဲ့ဒီအကြောင်းအရာမျိုးစုံကြောင့်အတော်လေးကိုလူကြိုက်နေလာခဲ့ပါတယ်။ကနေဒါထုတ်ကုန်တွေကိုကုန်သွယ်ရေးခွန်တိုးကောက်မယ်ဆိုပြီးတော့ American ရွေးကောက်ခံသမ္မတ Trump ကချင်းချောက်ထားတာကြောင့်နိုင်ငံတကာမှာလည်းကနေဒါအတွက်အတော်လေးကိုအကြိုက်ရစရာတွေကြုံလာခဲ့ပါတယ်ခင်ဗျာ။ American ပြည်တော်စုဟာရပ်ဖက်နျူကလ িয়ার ကိစ္စရပ်တွေအတွက် India ကုမ္ပဏီတွေနဲ့ပူးပေါင်းဆွေးနွေးမှုအပေါ်ကန့်သတ်ချက်တွေကိုဖယ်ရှားဖို့နောက်ဆုံးအပြစ်သက်လုဆောင်နေပြီလို့ American မျိုးသားလုံခြုံရေးအကြံပေး Jake Sullivan က January 6ရက်နေ့တင်းလာနေက India နိုင်ငံ New Delhi မြို့မှာပြောပါတယ်ဒါဟာနှစ်နိုင်ငံအကြားဘိတ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမဲ့အရေးပါတဲ့ခြေလှမ်းတစ်ခုလို့လဲဆိုပါတယ် နျူကလ িয়ার ဆန္ဒမှုတွေပြုလုပ်ခဲ့တဲ့အတွက်နှစ်ပေါင်း30ကြာအိန္ဒိယကိုပိတ်ဆို့ရေးယူမှုတွေပြုလုပ်ထားတာကအိန္ဒိယနဲ့အမေရိကန်ကြား2009ခုနှစ်မှာလက်မှတ်ရထိုးခဲ့တဲ့တမိုင်းဝင်သဘောတူညီချက်ကြောင့်အဆုံးသတ်သွားခဲ့ပြီးတော့အရက်ဖက်နျူကလ িয়ার နည်းပညာကိုတော့အိန္ဒိယရယူနိုင်ဖို့လမ်းပွင့်သွားပါတယ်။အရက်ဖက်နျူကလ িয়ার ပူးပေါင်းဆွေးနွေးမှုနဲ့ပတ်သက်ပြီးကာလကြာရှည်ချမှတ်ထားတဲ့စီးမင်းတွေကိုဖယ်ရှားဖို့တရားဝင်ဆောင်ရွက်စာတမ်းကိစ္စတွေကိုမကြမီလှုပ်ဆောင်တော့မှာဖြစ်တဲ့ကြောင်းဆူလီဗန်ကပြောဆိုခဲ့ပါတယ်။Sullivan ရဲ့အိန္ဒိယခီးစဉ်ဟာသမ္မတလောင်းဒေါ်နယ်ထရန့်ပြရဲ့ဆူရသစ်တာဝန်ယူရောမဲ့နှစ်ပတ်လိုပါတွားရောက်တာဖြစ်ပါတယ်။ Sullivan ကနယူးဒယ်ဟီမြို့ကအိန္ဒိယနည်းပညာတက္ကသိုလ်မှာမေးခွန်းပြောခဲ့ပြီးတော့ Indo-Pacific ဒေသညီညာရေးနဲ့တည်ငြိမ်ရေးအတွက် American India ပူးပေါင်းဆွမ်းမှုဟာအရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်ခင်ဗျာ
။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိအိုင်ဒိုမီတာ25 kHz 11865အိုင်ဒိုမီတာ32 kHz 6153ညနဲ့အိုင်ဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ View American တိုင်းရဲ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။မြန်မာနိုင်ငံအတွင်းကြမ်းဖက်မှုတွေကိုလျှော့ချပြီးတော့နိုင်ငံတကာလူခွင့်ရေးနဲ့လူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာကြဖို့အမေရိကန်ပြည်သူ့အပါဝင်နိုင်ငံအတော်များများကမြန်မာစစ်ကောင်စီနဲ့မြန်မာနိုင်ငံထဲမှာရှိတဲ့လက်နက်ကိုင်အဖွဲ့အားလုံးကိုတိုက်တွန်းတောင်းဆိုပါတယ်။အမျိုးသမီးကလေးငယ်လူမျိုးစုလူနည်းစုအတိုင်းအဝန်တွေအပါအဝင်လူမှုအားလုံးလိုအပ်နေတဲ့အသက်ကယ်အကူအညီတွေရနိုင်ဖို့အတွက်လူသားချင်းစာနာကူညီမှုတွေအနှောက်အယှက်မရှိဘဲလုံလုံခြုံခြုံပေးနိုင်ဖို့အတွက်လည်းတိုက်တွန်းတောင်းဆိုထားပါတယ်။အထူးသဖြင့်တော့မြမအချက်တဲကိုနိုင်ငံရေးအရဖြည့်ရှင်းတဲ့နေရာမှာရွန်ဂျာရီရင်ဆိုင်နေရတဲ့ခွဲခြားဆက်ဆံခံမှုတွေကိုလည်းဖြည့်ရှင်းဖို့အတွက်ထည့်သွင်းရမယ်လို့ဖော်ပြပါရှိပါတယ်။ဒီပူတွေထုတ်ပြန်တောင်းဆိုချက်မှာအမေရိကန်ပြည်တော်စုနဲ့အတူ EU ယောပသမဂ္ဂ Australia, Canada, New Zealand, တောင်ကိုရီးယား, Switzerland, အရှေ့တီမောနဲ့ Britain နိုင်ငံတို့ပါဝင်ကြပါတယ်။မြန်မာနိုင်ငံမှာတင်းမာမှုတွေလျှော့ချပြီးတော့မတရားဖန်ဆီးထိန်းသိမ်းထားသူတွေပြန်လွှတ်ဖို့ပါတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုအကောင့်ထဲပေါ်ဖို့ကိုလည်းတိုက်တွန်းထားကြပါတယ်။မြန်မာနိုင်ငံတွင်းကဘာသာရေးနဲ့လူနည်းစုဝင်တွေကလေးငယ်တွေကိုအတင်းကျပ်ပြန်ပြီးဆွဲစစ်သားစုဆောင်တာလေကြောင်းတိုက်ခိုက်မှုတွေကြောင့်ရပ်သားတွေထိခိုက်သေးကြတာဆရှိရတဲ့လူခွေးနဲ့လူသားချင်းစာနာမှုဥပဒေတွေကိုချူပေါက်နေတဲ့ခိုင်မာတဲ့သတင်းအချက်အလက်တွေရရှိတယ်လို့လည်းဖော်ပြထားရှိပါတယ်ခင်ဗျာ။လေဗနွန်တောင်ပိုင်းမှာအစ္စရေးတပ်တွေပြန်ရုပ်သွားတာနဲ့အတူပဲလေဗနွန်တပ်တွေဟာတောင်ပိုင်းနာကူရာစစ်ကမ်းမြို့ကိုစတင်တပ်ဖြတ်နေရာယူလိုက်ကြပြီလို့အမေရိကန်ပြည်ထောင်စုရောလေဗနွန်နိုင်ငံဘက်ကပါပြောပါတယ်။အစ္စရေးနဲ့ဟက်စ်ဘူလာတို့အကြားလူငယ်တလကျော်ကအပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိခဲ့တဲ့နောက်အစ္စရေးတပ်တွေဟာလေဗနွန်တောင်ပိုင်းကခိုင်ရန်နဲ့ရှာမာမြို့နှစ်မြို့ကလည်းလည်းရုပ်သိမ်းသွားပြီဖြစ်ပါတယ်။ဇန်နဝါရီလကုန်ပိုင်းမတိုင်ခင်မှာတောင်ပိုင်းလေဗနွန်ကနေပြီးတော့တပ်တွေရုပ်သိမ်းကြဖို့အစ္စရေးဟက်စ်ဘူလာတို့ကပါသဘောတူထားကြတာပါ။အဲ့ဒီကလူညိုကြီးကိုတော့လေဗနွန်တပ်နဲ့ကုလသမဂ္ဂညီညွတ်ရေးထိန်းတပ်တွေဝင်ရောက်နေရယူဆောင်ရွက်ကြမှာဖြစ်ပါတယ်။လေဗနွန်တောင်ပိုင်းကနေပြီးတော့အစ္စရေးတပ်တွေဆုတ်ခွာရေးဟာအစီအစဉ်တိုင်းဆောင်ရွက်နေပါတယ်လို့အမေရိကန်ထူးကူစလေကတော့ပြောပါတယ်။ဒါပေမဲ့လို့အပြစ်ရသဘောတူညီချက်မှာပါတဲ့အတိုင်းရက်60အတွင်းတပ်တွေပြန်ရောက်နိုင်မလားဆိုတော့ကတော့သူကအတိအပြုပြောဆိုတာမရှိသေးပါဘူးခင်ဗျာ။ယူကရိန်းတပ်တွေဟာရုရှားပိုင်ခတ်စ်ဒေသထဲဝင်ရောက်တိုက်ခိုက်ကြတဲ့ကဆိုရင်9လအတွင်းမှာရုရှားဘက်က38,000ကျော်တိစုံဒဏ်ရာရခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတင်းလာနေမှာပြောပါတယ်။အဲ့ဒီထဲတိစုံသူက15,000ရှိတယ်လို့သူကဆိုပါတယ်။ရုရှားပိုင်နယ်ထဲဂျာဂန်နေမြေတစ်ခုထားဖို့ဆက်လက်ဆောင်ရွက်နေပြီးတော့အဲ့ဒီမှာရှိတဲ့ရုရှားစစ်ဘက်ဆိုင်ရာတွေကိုဖျက်ဆီးနေတယ်လို့ယူကရိန်းသမ္မတကသူ့ရဲ့ညပိုင်းဗီဒီယိုမိန့်ခွန်းမှာပြောဆိုသွားတာပါ။ရုရှားဟာမြောက်ကိုရီးယားကစစ်သည်တွေပါဝင်သူ့ရဲ့အမကန်တပ်ဖွဲ့တွေကိုခတ်စ်ဒေသတွေဖြန့်ကျက်ဆစ်လွတ်ထားတယ်လို့လည်းယူကရိန်းသမ္မတကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့တဲ့နောက်တံပြန်တဲ့အနေနဲ့ရုရှားပိုင်ခတ်စ်ဒေသကိုယူကရိန်းတပ်တွေက2024ခုနှစ်ဩဂတ်လတည်းမှာသိမ်းယူခဲ့ပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းကလေးကဆိုရင်တော့ရုရှားအနေနဲ့သူ့ရဲ့ပိုင်နဲ့နေပြည်တော်ကိုပထမဆုံးအကြိမ်ဆုံးရှုံးမှုဖြစ်ပါတယ်။ဒါပေမဲ့လို့ cast ကိုယူကရိန်းဝင်တိုက်တာကြောင့်တော့ယူကရိန်းရုရှားစစ်ပွဲကြီးမှာတည်ထောင်ကြီးအပြောင်းလဲဖြစ်သွားတာမျိုးမရှိပါဘူး။သူကနေဦးသိမ်းယူထားတဲ့ပိုင်နဲ့နယ်မြေ40ရာခိုင်နှုန်းလောက်ကိုယူကရိန်းဘက်ကပြန်ဆုံးရှုံးခဲ့ရပြီလို့စစ်ဖက်အကဲခတ်တွေကတော့တုံ့တက်ထားကြပါတယ်ခင်ဗျာ
ထိတ်တန့်ရောက်တဲ့တွင်တွေကိုကိုသားညို့ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာဆန်ရသတင်းဆောင်မတွေကိုတော့မကြခင်မှာနားဆင်ကြည့်ရှုချက်ရမှာဖြစ်ပါတယ်အခုတော့ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်ဇာပနဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်ရှင်။ အမေရိကန်ပြည်ထောင်စုရဲ့39ရောင်မြောက်သမ္မတဂျင်မီကာတာရဲ့စာပနအခမ်းအနား6ရက်တာကျင်းပတာမှာသမ္မတရဲ့ဇာတိဂျော်ဂျီယာပြည်နယ်ကနေစတင်လိုက်ပါတယ်။ VOA သတင်းတောက်ခိန်းဖာရာဘောပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်။
သမရဂျီမီကာတာကောင်းချရာအရဲ့ဂျော်ဂျီယာပြည်နယ်ကပလိန်းစ်မြို့လေးမှာလူ900လောက်သာနေထိုင်ကြပြီးခုအခါမျိုးကံတွေအလုံးစိတ်ထိခိုက်ခံစားနေကြရတာပါ
We were hoping we were going to be
တရားတင်မြောက်မွေးနေ့ပွဲကျင်းပဖို့အလုံးကမျှော်လင့်ထားတာပါဒါပေမဲ့လည်းအခုအခါသူဟာရော့ဇလင်းနဲ့အတူရှိနေမှာဖြစ်တယ်လို့ပိုပြီးငြိမ်းချမ်းရာပုံမှာရောက်နေမှာပါလူမှုအတိုင်းအဝိုင်းအတွက်ကဘာကြီးအတွက်အလုပ်တွေအများကြီးလုပ်ပေးသွားခဲ့သူပါ
ဂျီမီကာတာဟာသမရတယောက်အနေနဲ့တာဝန်ခြေဦးတွေမကဘဲဘဝတစ်လျှောက်လုံးပရဟိတလုပ်ငန်းတွေမှာနှိမ့်ယုတ်ပြီးရဲရွာလူမှုအတိုင်းဝိုင်းအတွက်နေစရာအိမ်ကဆက်လို့ဝင်ကူဆောက်ပေးခဲ့တဲ့သမရတယောက်လည်းဖြစ်ပါတယ်နှစ်ပေါင်း90အတွင်းသမရကာတာဟာနိုင်ငံပေါင်း140ကိုတွားရောက်ပြီးတော့အကျိုးပြုလုပ်ငန်းတွေလည်းစောင့်ရွက်ခဲ့သူပါဖိလစ်ကာလန်အတွက်တော့
There goes my hero
သမရရဲ့6ရက်တာဇာပနာအတွက်ဂျော်ဂျီယာပြည်နယ်မြို့တော်အတ္လန်တာကိုသက်ဆောင်ချိန်မှာအမေရိကန်စီးပွားပြက်ကာလသမရကာတာငယ်စဉ်ဘဝကကြီးပြင်းခဲ့တဲ့ပလိန်းစ်မြို့ပြင်ကစိုက်ပျိုးရေးချမ်းမှလည်းရင်းနှန်းခဏရန်နာခဲ့ပါတယ်
So a president starts
to make a speech and then after the election, they start to plan for the campaign. Now, so the season is going to be set for 10 months. The president of the United States,
President Jimmy Carter's son, Billy Carter's son, President Jimmy Carter, ဖျားเจ้าမှာတင်ကြတဲ့တင်းငွေတွေဘာသာရေးအတန်းကိုငယ်စဉ်တုန်းကတက်ခဲ့သူပါသမရကာတာဟာ1982ခုနှစ်အင်ဘီရောကတင်ထွက်ခွာလာပြီးတဲ့နောက် Plains Mule ကမရနတာဘက်ပတစ်ဖျားเจ้าမှာကလေးတွေကိုဘာသာရေးနဲ့ပတ်သက်ပြီးတော့တင်ကြားပေးခဲ့ပါတယ်ခုအခါမှာဇာပနာအတွက်အလုံအလွန်များနေပေမဲ့အတိတ်ကပုံရိပ်တွေခေါင်းထဲဝင်လာတိုင်းအလွန်စိတ်မကောင်းဖြစ်ရတယ်လို့ဆိုရတယ
် itkind of something just kind of flooded
အလုံးစိတ်မကောင်းဖြစ်ရပါတယ်အခုကွယ်လွန်သွားပြီဆိုတော့ဇာပနာပွဲပြင်ဆင်နေရတဲ့အချိန်မှာစိတ်မကောင်းဖြစ်လွန်လို့တခါတလေအပြင်ထွက်ပြီးတော့စိတ်တည်ငြိမ်အောင်ပြန်ထိန်းရပါတယ
်သမရဂျီမီကာတာရဲ့ရုပ်ခန္ဓာကိုဂျော်ဂျီယာပြည်နယ်မြို့တော်အတ္လန်တာကကာတာစင်တာမှာထားရှိထားတာမှာဂျော်ဂျီယာပြည်နယ်ကတဦးရဲသောသမရအတွက်ဒေတာကန်ထောင်ထောင်ချီပြီးတော့လာရောက်ဂရဝပြုကြပါရယ်ဇန်နဝါရီ9ရက်အင်္ဂါနေ့ကျရင်သမရကာတာရဲ့ရုပ်ခန္ဓာကိုဝါရှင်တန် DC မြို့တော်ကိုတည်ဆောင်မှာဖြစ်ပြီးအဲ့ဒီနောက်လူထုလာရောက်ဂရဝပြုနိုင်အောင်ကွန်ဂရက်စ်လွှတ်တော်အစအဦးအတွင်း၂ရက်တာထားရှိမှာပါသမရကာတာအတွက်နိုင်ငံတော်ဝန်ထမ်းအောက်မေ့ဘွယ်နေ့ဖြစ်သတ်မှတ်ထားတဲ့ဇန်နဝါရီ9ရက်နေ့မှာတော့ဝါရှင်တန်က National Cathedral ဘုရားကျောင်းမှာဇာပနာအခမ်းအနားကျင်းပမှာဖြစ်ပြီးညနေပိုင်းမှာတော့သမရဂျီမီကာတာနောက်ဆုံးကောင်းချရာအရက်ဖြစ်တဲ့ဂျော်ဂျီယာပြည်နယ်ပလိန်းစ်မြို့ကိုပြန်လည်သက်ဆောင်သွားမှာပါခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာပါရှင်တဆက်ထဲမှာပဲခွဲလွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့လူမှုကူညီရေးအလုပ်တွေမှာစေတနာဝန်ထမ်းတွေထောက်ပံ့သူတွေအဖြစ်ပါဝင်ခဲ့သူတွေကိုလည်းခိန်းဖာရာဘော့ကမေးမြန်းထားပါတယ်။ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင
်။ဆူဇန်တေလာကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကပါသူကအိမ်မဆောက်တတ်ဘူးလို့ဝန်ခံပါတယ
်။ Really I've no
ကျမအိမ်မဆောက်တတ်ပါဘူး။လင်းစီရမှောင်လည်းကြောက်ပါတယ်။
ဒါပေမဲ့လည်း2005ခုနှစ်ကပါကစ္စတန်ကက်ရှမီးယားငလင်ပြန်လည်ထူထောင်ရေးအတွက်ငွေလှူဒန်းဖို့ Habitat for Humanity အင်ဆောက်ပရာဟိတအဖွဲ့ရဲ့အင်တာနက်ဆာမျက်နှာကိုရောက်သွားတဲ့အခါမှာတော့သူတခုသတိထားခဲ့မိပါတယ်
And the banner ads
အဲ့မှာခေါင်းစည်းကြေညာထားတာကအိန္ဒိယမှာဂျီမီကာတာအင်ဆောက်ပေးဖို့အတွက်စေတနာဝန်ထမ်းလျှောက်လာတဲ့လက်ခံနေပြီဆိုတာပါကျမခေါင်းထဲမှာဖြည့်ဆည်းလွတ်တလို့ဖြစ်သွားပြီးတော့ဒါနောက်ထပ်ကျမလုပ်ရမယ့်အလုပ်ပဲဆိုတာကိုသိလိုက်ပါတယ်
2006ခုနှစ်ကအိန္ဒိယမှာဂျီမီကာတာနဲ့အတူအင်ဆောက်ပေးဖို့အတွက် Habitat for Humanity အင်ဆောက်ပရာဟိတအဖွဲ့မှာဒေလာကစေတနာဝန်ထမ်းလုပ်ခဲ့ပါတယ်အဲ့ဒီနောက်တော့သမရဟောက်ကာတာနဲ့သူဇနီးရိုစလင်းတို့ဦးဆောင်တဲ့ကမ္ဘာတဝန်းကအင်ဆောက် project လုပ်ငန်း12ခုကျော်မှလည်းသူပါဝင်ခဲ့ပါတယ
် So when you ask me
ကာတာကြောင့်လားလို့မင်းဟုတ်ပါတယ်အဲ့အကြောင်းတစ်ခုရဲ့အကြောင်းလို့ပဲဖြေရမှာပါ
ကာတာတို့ဇနီးမောင်နှံဟာတစ်နှစ်မှာတစ်ပတ်လောက်Habitat for Humanity အဖွဲ့နဲ့အိမ်လိုက်ဆောက်ပြီးကျန်တဲ့သတင်းပတ်50တပတ်ကိုတော့သူတို့တည်ထောင်ထားတဲ့ပရာဟိတအဖွဲ့ကာတာစင်တာမှာအလုပ်လုပ်ပါတယ်ကာတာစင်တာကကမ္ဘာတဝန်းယောဂရီတိုက်ဖြတ်ဖို့မျှော်လင့်ချက်တွေတည်ဆောက်ပြီးငြိမ်းချမ်းရေးပြန့်နှံ့စေဖို့အတွက်ဖြစ်ပါတယ်ဒီအကြောင်းတွေကိုငွေလှူဒန်းဖို့ပရာဟိတအဖွဲ့လိုက်ရှာနေတဲ့အချိန်မှာအစာပိုင်းမှာမသိခဲ့ပါဘူးလို့ Oregon ပြည်နယ်ပို့တ်လန်းမြို့က Chris Jones နဲ့သူစနီး Bob ကပြောပါတယ် တို့ဟာကာတာစင်တာရဲ့ငွေကြေးစီမံမှုအပိုင်းကိုသဘောကျပါတယ်
Turns out I didn't
ဖြစ်ပုံကအဲ့ဒီအချိန်ကတော့မသိခဲ့ပါဘူး Jimmy Carter ကတော်တော်ကိုငွေကြေးကိစ္စမှာစိစက်တဲ့သူပါရမငွေတွေကိုဘယ်လိုသုံးလဲဆိုတာသေချာစောင့်ကြည့်နေခဲ့ပါတယ
် Jones တို့ဇနီးမောင်နဲ့ဟာကာတာစင်တာကိုနှစ်ပေါင်းများစွာငွေကြေးလှူဒန်းရုံတွေမကပါဘူးစင်တာရဲ့ဒီမိုကရေစီအစီအစဉ်ကအဓိကကိစ္စတစ်ခုဖြစ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးမှာလည်းပါဝင်ခဲ့ပါတယ်
There was a Tunisian Arab Spring.
နောက်ဆလီကူနေမှာတူနီးရှားနိုင်ငံမှာအရက်နွေဦးရွေးကောက်ပွဲဖြစ်ခဲ့ပါတယ်။ကျွန်တော်ကိုတူနီးရှားမှာရွေးကောက်ပွဲစောင့်ကြည့်ဖို့သွားနိုင်မလားလို့မေးတဲ့အခါကျွန်တော်လည်းတခါတည်းလိုက်သွားပြစ်ခဲ့တာပါ။အ
ဲ့ဒီနောက် Jones တို့ဇနီးမောင်နှံဟာ2019ခုနှစ်က Liberia နိုင်ငံရွေးကောက်ပွဲစောင့်ကြည့်ရေးခီးစဉ်မှာလည်းလိုက်ပါခဲ့ပါတယ်။ Qatar Center ရဲ့ကဘာတဝမ်းလူမှုကူညီရေးအလုပ်တွေမှာငွေကြေးထောက်ပံ့ရုံတွေမကပဲရွေးကောက်ပွဲစောင့်ကြည့်သူအဖြစ်ပါလှူအားပေးလိုက်ပါခွင့်ရခဲ့တဲ့အတွက်အပြောင်းအလဲတွေကိုနားလည်ခွင့်ရတာကြောင့်ဂျေဇူးတင်တဲ့အကြောင်းခရစ်ဂျုံကပြောပါတယ
် Monitoring
Polls မေယုံတွေကိုစောင့်ကြည့်တာမဲရီတွက်တာတွေကိုစောင့်ကြည့်တာတွေကြောင်းအဲ့ဒီနိုင်ငံတွေမှာဒီမိုကရေစီစနစ်ကိုဘယ်လိုကျင့်သုံးနေတယ်လဲဆိုတာသေသေးချာချာသိခဲ့ရပါတယ
်သမရတက်တန်းနောက်ပိုင်းသူလှုပ်ဆောင်ခဲ့တာတွေကိုအမှတ်ရနိုင်မယ်ဆိုရင်ဂျီမီကာတာကသဘောကျမှာဖြစ်တဲ့အကြောင်း Jones ကပြောပါတယ
် But I think his proudest
သူ့ရဲ့ဂုဏ်ယူရဆုံးအောင်မြင်မှုကတော့ကာတာစင်တာပဲဖြစ်မှာပါသူဟာအပြောင်းလဲတွေဘလောက်လုပ်နိုင်ခဲ့သလဲဘလောက်အောင်မြင်ခဲ့သလဲဆိုတာကဘာကြီးအနေနဲ့အမှတ်ရနိုင်စေချင်ပါတယ
် Susan Taylor ကလည်းကာတာစင်တာနဲ့ Habitat for Humanity အင်ဆောက်ပရာဟိတအဖွဲ့မှာစေတနာဝန်ထမ်းဆက်လုပ်ဖို့ရှိပါတယ်ကာတာတို့ဇနီးမောင်နှံကိုအကြီးအမားဆုံးဂုဏ်ပြုသူတွေကတော့သူတို့ကိုအပြင်မှာလူကိုယ်တိုင်မတွေ့ဘူးပဲမဲ့လက်ရှိပြစ်ဆုတ်ပံမှာရောအနာဂတ်မှာပါစေတနာဝန်ထမ်းအဖြစ်ပါဝင်ကြသူတွေပဲဖြစ်တယ်လို့ဒေလာကပြောပါတယ
် There are new people who are coming
လူသစ်တွေကအလူရှင်တွေအနေနဲ့ရောအိမ်ဆောက်တဲ့သူအဖြစ်ရောနောက်လိုက်တွေအဖြစ်နဲ့ရောလိုက်ပါလာကြပါတယ
်ကာတာစင်တာဟာကဘာတဝမ်းရွေးကောက်ပွဲတရားကြော်ကိုစောင့်ကြည့်အကဲခတ်ခဲ့ပြီးလေးလျူရှုခံထားရတဲ့အပူပိုင်းဒေသယောဂတိုက်ဖြတ်ရေးကိုလည်းဆက်လုပ်နေပါဗျ။ဂင်နီဝမ်လို့ခေါ်တဲ့ကပ်ပါးပိုးကောင်ကြောင့်တစ်ချိန်လုံးကလူပေါင်း 3.5 သန်းကူးစက်ခံခဲ့ရတာမှအခုချိန်မှာတော့ကူးစက်မှုပေါင်း20အောက်ကိုရှော့ချနိုင်ခဲ့ပါဗျ။ဒီယောဂကိုအပြီးသက်တိုက်ဖြတ်နိုင်ခဲ့တာဟာဂျီမီကာတာထူထောင်ခဲ့တဲ့ကာတာစင်တာရဲ့အဓိကအောင်မြင်မှုတစ်ခုဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချံပြောပြပေးခဲ့တာပါရှင်။အခုတော့ VOA မြန်မာပိုင်းစီစဉ်ကတင်ဆက်ဖို့ရှိတဲ့အထူးစီစဉ်တွေအကြောင်းသတင်းပေးလိုပါတယ်။ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာနဲ့ပတ်သက်တဲ့အထူးစီစဉ်တွေကို VOA အမေရိကန်အသံကတင်ဆက်ပေးမှာဖြစ်ပါတယ်။သမ္မတဟောင်းဂျီမီကာတာရဲ့ကဘာနဲ့မြန်မာအရေးဆွမ်းဆောင်ချက်အမှတ်တရအထူးစီစဉ်ကိုဇန်နဝါရီလ10ရက်ဗုဒ္ဓဟူးနေ့မြန်မာစံတော်ချိန်ည10နာရီခွဲကနေ17နာရီခွဲအထိအမေရိကန်စံတော်ချိန်နဲ့ဆိုရင်တော့မနေ့17နာရီကနေ12နာရီအထိတင်ဆက်ပေးသွားမှာဖြစ်ပြီးဆင်းရွေးပွဲစကားဝိုင်းတွေတိုက်ရိုက်ထုတ်လွှင့်ချက်တွေပါဝင်ပါမယ်။နောက်တစ်ရက်ဖြစ်တဲ့ဇန်နဝါရီလ9ရက်နေ့မှာတော့ဇာပနာအခမ်းအနားကျင်းပရာဝါရှင်တန်ဘုရားကျောင်းကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်။လူလူမိတ်ဆွေရုပ်သံလိုင်း VOE မြန်မာပိုင်း web ဆာမျက်နှာ bamis.voenews.com နဲ့လူမှုကွန်ရက် Facebook ဆာမျက်နှာတွေကနေနှာစင်ကြည့်ရှုနိုင်ကြပါတယ် VOE အစီအစဉ်တွေကိုကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
် VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOE ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမင်းနဲ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် အခုတော့မြန်မာဆရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်စကိုင်းတိုင်းဝက်လက်မြို့မှာစစ်ကြောင်းတစ်ကြောင်းလုံးသေဆုံးကုန်တဲ့အထိစစ်ကောင်စီစစ်ကြောင်းဂျက်ပြက်တိုက်ခိုက်ခံလိုက်ရတယ်လို့စီးရဲအခြေအနေသိရှိသူတွေက VOA ကိုပြောပါတယ်။လေးချင်ရီတင်းနှန်းချောင်းနဲ့ထောက်ပံ့တဲ့ပို့ဆောင်ရေးတပ်တို့ပါဝင်တဲ့စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝက်လက်မြို့နယ်တဲကစီးရဲအခြေအနေကိုတော့ကုသားညုံကပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းရှီဘိုမြို့နယ်ကတပ်မတော်အမှတ်၈လေးချင်ရီတင်းနှန်းချောင်းနဲ့ထောက်ပံ့နှင့်ပို့ဆောင်ရေးတပ်တို့ပါတဲ့အင်အား80ကျော်ကိုဝက်လက်မြို့နယ်၈မိုင်ကွာမှာရှိတဲ့မှတ်တိနဲ့မင်းကုန်းကြီးရွာကြားကာကွယ်တပ်ဖွဲ့တွေကဒဇမလ9ရက်နေ့မှာဂျားဖြတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။အင်အား89ယောက်ပါတဲ့စစ်ကောင်စီစစ်ကြောင်းကိုဂျားဖြတ်တိုက်ခိုက်မှုမှာ82ဦးသေဆုံးပြီးတော့6ဦးအရှင်ဖမ်းမိတယ်လို့မြေပြင်ချင်းတွေကိုသိရှိတဲ့ဝက်လက်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်
။ထောက်ပံ့တယ်လို့လူတွေကရှိတယ်။သူကအိမ်မှာပဲဝါလာအလိုလိုကြတာအဲ့ဒါကိုဆက်လာ။ထောင်းနေရတယ်ညာကြီးကနော်အဲ့ဒီမင်းကတော့တခါသူဟန်လေးကိုကူတော့ပါလီချိန်မှလည်းလို့ပြောသူကဆက်မှာဆက်နေဆက်တာမင်းကောင်းနဲ့အဲ့ဒီကနာပေါ်တဲ့မျက်ပြပေါ်ဝင်ကြတော့နော်အဲ့ဒီအနာမှာဖြစ်တာကြဟိုတော်တော်လေးဒီကြကိုသူစဉ်းစားရတယ်ရတယ်ခွန်းစက်ခွန်းရဒီဆုံးတာကခွန်းစက်တရားကိုကျော်ချခံရအောင်ခြောက်ရလို့ပြောနေတယ်ဆက်ပြီးရခွန်းရတယ်ပြောလာတဲ့ဒီကြောင်းလုံးကိုခွန်းစက်တော့ပြီးပြီးတော့ပါတယ်ခြောက်ရချင်ဖမ်းမိတယ်ပေါ့နော်အဲ့ဒါဒီကြပါလေကြတာ
စစ်ကောင်စီစစ်ကြောင်းဂျားဖြတ်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဆိုင်မင်နာမှာထွက်လာတဲ့ဓာတ်ပုံတွေမှာတော့စစ်ကောင်စီဘက်ကတည်ဆုံသူတွေရဲ့ရုပ်လောင်းများပြားကိုတွေ့ရပါတယ်။အလားတူပဲဝက်လက်တောင်ချန်း၊စကိုင်းမြို့နယ်ကပ်နေတဲ့အုံနယ်ပုတ်ကြီးရွာနီးမှာလည်းစားတောင်မြို့နယ်ကနေပြီးတော့ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုကောက်ဝဲတပ်တွေကဒဇမလ၄ရက်နဲ့၅ရက်တွေမှာတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က20နီးပါးတည်ဆုံ3ဖမ်းမိရတယ်လို့ဝက်လက်ပြည်သူ့ကောက်ဝဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ
်။အုံနယ်ပုတ်မှာဖြစ်တဲ့စစ်ကြောင်းကကျွန်တော်တို့ဒီဟောပေါ့ဆရာဝတ်ထွက်လာတဲ့စစ်ကြောင်းကအဲတော့လက်မှတ်ပုံတော့ကနေပေါ့မှာဟိုလာတဲ့ဟာသူအုံနယ်ပုတ်ရွာကျတော့ဖြစ်ပြီးဝင်လာဝင်ပြီးတော့အများကြီးတာပေါ့ကျွန်တော်တို့ဘက်ကဝင်လုံးတာပေါ့လေ။ဘာရင်းနေကျတော့လက်ဆက်ပြီးတော့ကျွန်တော်တို့ပါလို့တော့မနေ့ပိုင်းမှာတက်ပြီးတော့ပြန်လုံးရတာပေါ့ထပ်ပြီးသုံးတော့နောက်ဆက်ဆက်လောက်ပါလို့ကဲသုံးရောက်အရှင်ခံရသုံးရောက်
တိုက်ပွဲပြင်းထန်ပြီးတော့စစ်ကောင်စီလေကြောင်းကနေအကြိမ်20ကျော်လာရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်နှစ်ရက်ဆက်တိုက်ပွဲဖြစ်ပြီးတဲ့နောက်အုံနေဘုတ်ကြီးရွာကနေစစ်ကောင်စီစစ်ကြောင်းဆွတ်ခွာသွားတာမို့နေမင်းရှင်းလင်းရေးတွေဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ရှီဘူခရိုင်အမှတ်18တိုင်ရင်ကသတင်းထုတ်ပြန်ထားပါတယ်လနဲ့ကင်ရအောင်တဲ့အညာဒေသမှာစစ်ကောင်စီစစ်ကြောင်းတစ်ကြောင်းလုံးတည်ဆုံတဲ့အထိတိုက်ခိုက်ခံရတယ်ဆိုတာဒါဒုတိယကြိမ်ဖြစ်ပါတယ်ပထမကြိမ်တုန်းကဘုဒ္ဓလင်မြို့နယ်ထဲမှာဖြစ်ခဲ့တာပါအဲ့ဒီတုန်းကတော့စစ်ကောင်စီဘက်ကကြော့ပြန်နေပြီးရှင်းလင်းရေးတွေလုပ်ခဲ့လို့ရက်သား20ကျော်တည်ဆုံပြီးညင်တွေလည်းမိလောင်ကျွမ်းခဲ့ပါတယ်ဝက်လက်နေထဲမှာလည်းစစ်ကောင်စီရဲ့ကြော့ပြန်နေပြီးရှင်းလင်းရေးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေရှိလာနိုင်လို့သတိထားပြီးတော့နေကြဖို့ဒေသခံတွေကိုအသိပေးပြင်ဆင်ဆောင်ရွက်ထားတယ်လို့ကာကွယ်တပ်ဖွဲ့တွေကတော့ပြောပါတယ်ခင်ဗျာ
တဝဲဘက်ကတင်းတပုတ်ကိုဆက်လိုပါတယ်ရှင်။တဝဲခရိုင်လောင်းလုံးမြို့နယ်ကြောင်နီမော်ကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီစခန်းတိုက်ခိုက်ခံရပြီးတဲ့နောက်အခြေခံစားတောက်ကုန်စေဝါတည်ယူခွင့်ကိုအရင်ထက်ပိုပြီးတော့တင်းကျပ်လာတယ်လို့ဒေသခံတို့ကပြောပါတယ်။ဒါ့အပြင်ရေချောင်းကနေစစ်ကူတိုက်ခိုက်တာလည်းအရင်ထက်ပိုပြီးတော့လုံလာတယ်လို့ပြောကြပါတယ်။လောင်းလုံးမြို့နယ်ကအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
တနင်္လာရီတိုင်းထဝယ်ခရိုင်တွင်းကလောင်လုံးမြို့နယ်ကြောင်နေမော်ကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီစခန်းကိုဖြိခဲ့တဲ့ဒီဇင်ဘာ23ရက်နေ့ကတော်လန်ရင်အင်အားစုတွေတွားရောက်တိုက်ခိုက်ခဲ့ပါတယ်။ထဝယ်ခရိုင်တပ်ပေါင်းစုဦးဆောင်တဲ့ဒေါနာစစ်ကြောင်းတပ်ခွဲ9ဖက်ဒရယ်ဒူဝန်တပ်ဖွဲ့၊နှွေဦးပျောက်ကြားတပ်ဖွဲ့နဲ့ကြောင်သားတော်လန်ရင်တပ်ဖွဲ့ပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တာပါ။ကြောင်နေမော်တိုက်ပွဲမှာတပ်ရင်းမှုအပါအဝင်ပြူစောထီးနဲ့စစ်ကောင်စီတပ်သား40ထက်မနည်းသေဆုံးခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်ဒဏ်ရာသူများပြားခဲ့တယ်လို့တော်လန်ရင်အင်အားစုဘက်ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာ29ရက်နေ့မှာတော့စစ်ကောင်စီဘက်ကမြေပြင်ရေပြင်နဲ့လေကြောင်းတိုက်ခိုက်မှုအင်အားသုံးဆောင်လာတယ်လို့ပြောပါတယ်။လောင်းလုံးအဝင်စစ်စေးရိတ်ကိတ်ပြင်တဝဲခရံအတွင်းကမြို့နယ်အားလုံးစီကုန်စီတည်ယူခွင့်ကိုပို့ပြီးတော့တင်းကျပ်လိုက်တယ်လို့လည်းသိရပါတယ်။
ဒီလေမင်းစလို့ကိုထွက်တဲ့ကြေးဒီမှာကဟိုရင်ကလေးကဒီဆေးဘွားတို့ဒီစားတော့ကိုဆဲမဆိုလို့ရှိရင်ဆန်စီပေါ့ဗျာဒီခုတ်ဆွဲတို့ချကန်စားတော့ကိုလေးကိုသူတို့ကအင်းကြထားတာရှိတယ်ဗျာတနည်းမှမတကွဲဖြစ်ပြီးတော့လည်းပဲဒီငုံရင်းဒါကေးကနေပြီးတော့ဒီလိုပဲချကန်စားတော့ကိုလေးရင်ကထက်တော့ပိုချက်လာတဲ့ဟာမျိုးတော့ကျွန်တော်တို့တွေးရတယ်ဗျာဒါပေမဲ့တချို့ကားသမားတွေကြတော့လည်းပဲသူတို့ပြောတဲ့ဟာကတေတို့ရတယ်လို့ပြောတယ်ဒါပေမဲ့သူတို့ပက်ဆန်တော့တာပေါ့ဗျာသူတို့ဟိုငွေလိုတဲ့အတွက်ဒီလိုပဲချက်တယ်ချက်နေတယ်ဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့သိထားရတယ်ဗျာ
တိုက်ပွဲအပြီးအခုရက်ပိုင်းနဲ့ပင်လယ်ပြင်မှာစစ်ကောင်စီဘက်ကအင်အားတိုးချထားတဲ့သတင်းတွေထွက်ပေါ်နေပေမဲ့ဒေသခံတွေအနေနဲ့အတည်မပြုနိုင်သေးပါဘူး။ပင်လယ်ထဲငါဖမ်းထွက်တဲ့ဒေသခံတွေကတော့စစ်ကောင်စီရဲ့ဂုံးပေါ်နဲ့အရေးပြင်းမှာရှိတဲ့နှစ်ဖွဲ့စလုံးကိုငွေကြေးပေးဆောင်နေရတယ်လို့ပြောပါတယ်။ရှစ်တက်အင်အားတိုးတာအတိမပြုတ်နိုင်ပေမဲ့လို့ကြောင်းနေမောတိုက်ပွဲတုန်းကရှစ်တက်အင်အားကိုရာအရင်ထက်ပိုလာတယ်လို့လည်းပြောပါတယ်
။အဒီခါကျင်းမောတိုက်ပွဲဖြစ်တဲ့အခါမှာတော့ဟိုရေချောင်းကနေပြီးတော့ပြစ်ခုပေးတဲ့ဟာကငါတို့ဒီလက်နေကြီးနဲ့ဟိုပြစ်ခုပေးတဲ့ဟာထဲတော့ပိုပြီးတော့များတဲ့အနေအထားမျိုးပေါ့ဗျာ။အင်အားနည်းတိုးတဲ့အနေအထားမျိုးတော့တွေ့ရတယ်ဗျာ
။တနင်္လာရနေ့တိုင်းထဲမှာပြီးခဲ့တဲ့2024ခုနှစ်ပွင့်လင်းရာသီကစပြီးစစ်ရေးအရှိန်မြင့်ဆောင်းလာသလိုနှစ်ဖက်အပြန်အလှန်တိုက်ပွဲတွေလည်းပိုးပြီးတော့ပြင်းထန်လာတယ်လို့တပွဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုသပိတ်ကော်မတီဝင်ကိုမင်းလွင်ဦးကပြောပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကရေချောင်းလေချောင်းတက်ခတ်မှုကြောင့်ဒေသခံတွေမကြာခဏဆိုသလိုထွက်ပြေးတိမ်းရှောင်ရတယ်လို့လည်းပြောပါတယ်
။ကျွန်တော်တို့လုံးဝမှဆိုလို့ရှိရင်ဥကပင်လယ်နဲ့ဟိုကက်လက်ရွာတွေမှာဆိုလို့ရှိရင်ရေချောင်းတွေလည်းချောက်ရတယ်ဗျာရေချောင်းတွေလည်းလက်နေကြီးနဲ့နှမ်းထူးတဲ့ဟာမျိုးတွေရှိတယ်ပြီးတော့လေချောင်းကလည်းပဲတိုက်ပွဲဖြစ်တယ်ဆိုလို့ရှိရင်လေချောင်းကလည်းလာတယ်အဲ့လိုမျိုးတွေဆိုတော့ကတော့ service ဝင်တို့လည်းရောလေးခက်ခဲဖြစ်နေတဲ့နေထားမျိုးတွေရှိတာပေါ့ဗျာ
တနင်္လာရီတိုင်းထဲမှာကုံစီတဲယူခွင့်ကိုစစ်ကောင်စီဘက်ကဟိုရင်ကလေးကကန့်သက်ထားတာပါကုံစီတဲယူနိုင်ဖို့နဲ့ဒေသခံတွေဝိုင်းရင်အတွက်ငါဖမ်းထွက်ချိန်မှာလဲစစ်ကောင်စီဘက်ကိုငွေကြေးပေးရတဲ့အခြေအနေကအရင်ထက်ပိုပြီးတော့ကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်
မြန်မာနိုင်ငံတွင်းကသတင်းတွေပြီးမှတော့ထိုင်းဘက်မှာမြန်မာတချို့ဖမ်းဆီးခံရတဲ့အကြောင်းကိုတင်ပြလိုပါတယ်ထိုင်းမြန်မာနယ်စပ်တပ်ခိုင်မဲဆောင်မြို့အထွက်စစ်ဆေးရေးဂိတ်မှာကုန်တင်ကားပေါ်မှာဝက်ပြီးတော့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာရွှေပြောင်းအလုပ်သမား24ဦးကိုထိုင်းအာဏာပိုင်များကဇန်နဝါရီလ4ရက်နေ့မှာဖမ်းဆီးရမိခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောင်မြို့အထက်ကစစ်စရေးဂိတ်ကြီးမှာကုန်တင်ကားနဲ့လူကုန်ကူးလာတဲ့မြန်မာ24ဦးကိုဖမ်းမိခဲ့ပါတယ်သူတို့နဲ့အတူသူတို့ကိုလူကုန်ကူးလာတဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒီဖွေးလျောက်စစ်စည်းကကြီးမှာည7နာရီဝန်းကျင်လောက်တော့တင်းတယ်နေတင်လာတဲ့မတင်ကားဝယ်ရင်တစည်းကိုစစ်စည်းကိတ်ကလုံရွေးဖွဲ့ကနေစစ်ဆေးတယ်အဲ့မှာတရားမဝင်နေစားဖြတ်ကျော်လာတဲ့မြန်မာ24ဦးအမျိုးသား18ဦးနဲ့အမျိုးသားသမီး9ဦးကိုဖမ်းဆီးမိတယ်လို့သူနဲ့ပူရဲပါလာတဲ့ထိုင်းလူမောင်ခိုနှစ်ဦးကိုလည်းလက်ရဖမ်းပြီးပါတယ်မနေ့ရပဲထိုင်းနိုင်ငံအလဲပိုင်းပထုံထာလီခရိုင်မှာတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ9ဦးကိုဒေသဆိုင်ရာရဲတပ်ဖွဲ့ကနေဖမ်းဆီးမိပါတယ
်ထိုင်းနိုင်ငံသားလူကုန်ကူးသူတွေကတော့အသက်23နှစ်အရွယ်ဆူရာပတ်နဲ့အသက်21နှစ်အရွယ်ဝါရာပွန်းတို့ဖြစ်ကြပြီးသူတို့ရဲ့ဝန်ခံထွက်ဆိုချက်ရမြန်မာရွှေပြောင်းလူသမားတွေကိုထိုင်းမြန်မာနယ်စပ်ချစ်ချည်တကားအနီးကနေအစုလိုက်အပြုံလိုက်ခေါ်လာခဲ့ကြတာလို့လဲဆိုပါတယ်သူတို့တွေစီကနေကားကတယောက်ကိုဘတ်3000နဲ့ခေါ်လာကြတာဖြစ်ပြီးကံဖယ်ဖက်ခရိုင်ထိပို့ဆောင်ပေးဖို့ဖြစ်တယ်လို့လဲဝန်ခံထွက်ဆိုကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးအခက်အခဲတွေကြောင့်ထိုင်းမြန်မာနယ်စပ်တက်ခရိုင်နယ်ကိုမြန်မာတွေအစုလိုက်အပြုံလိုက်နေစဉ်ဝင်ရောက်လာနေပြီးအခုလိုမျိုးထိုင်းနိုင်ငံအတွင်းမှာအထောက်အထားပြုလုပ်ပေးတဲ့ကာလမှာပို့ပြီးတော့ဝင်ရောက်လာနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုရုပ်သံအစီအစဉ်ရဲ့ပထမနိုင်ဝက်ကိုတော့လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753လိုင်းဒိုမီတာ40 kHz 9533တို့ကနေထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website စာမျက်နှာ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာယူဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6753နဲ့လိုင်းတူမီတာ40 kHz 9533တို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ည၊လ ိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ30 kHz 996ညတို့အပြင်ပထမပိုင်းနာယူဝက်နဲ့စနီတနူးနေနေ့မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုဒူးဒူးမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းဓာတ်ဆင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင်။ VOA American အတန်းရဲ့2025ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောက်သတင်းလွှာအစီအစဉ်တို့ကိုမတင်ပြမီအရင်ဆုံးဆက်သွယ်မေးမြန်းခန်းကိုကြည့်ကြရအောင်ပါရှင်။ချင်းပြင်းနဲ့လွတ်မြောက်ပြီးအနည်းအနာမှာစစ်ကောင်စီစွန့်မိုးထရင်လွတ်မြောက်ခြင်းကရေရှည်မခံဘူးလို့နားလည်ထားတဲ့အကြောင်းမြို့သိစစ်စင်နေတဲ့ချင်းညီနောင်အဖွဲ့စည်ရေးကော်မတီဥက္ကဋ္ဌဆလိုင်းချန်ချွန်းဖေကပြောပါတယ်မဟာမိတ်ဒေသတွေလွတ်မြောက်ရေးဆောက်ရွက်သွားမယ်လို့လည်းသူကပြောပါတယ်ကိုငိမ့်ချန်းအေးကမေးမြန်းထားပါတယ်ရှင
်ချင်းညီနောင်စီပီအဖွဲ့ကအခုလက်လုံးမှာဆိုရင်ချင်းပြင်းမှာမြို့သိတဲ့ဖွဲ့တွေအရှင်းပြင်းလှုပ်ဆောင်နေတာပါအဲ့လိုရှိန်မြင့်လာတဲ့စည်ရေးအနေထားက2025နှစ်သစ်မှာဆိုရင်ဘလိုအနေထားနဲ့ပဲအတိုင်းအတာထိသွားမလဲဆိုတာနဲ့ချင်းညီနောင်ရဲ့နိုင်ငံရေးယူမဲ့ချက်တွေအကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ဟုတ်ကဲ့ဒီစစ်ရေးအရပြန်ကြည့်မယ်ဆိုရင်ဒီအခုချင်းပြည်မှာဂျန်နာကဒီအခုချင်းညီနောင်ကဒီအပိသက်သိမ်းနေတယ်လို့ပြောတဲ့ဒီဖလန်းပြင်မှာဒီဟာခါရဲ့တီးတိမ်ရဲ့ထန်တလန်ရဲ့ဂျန်မှာပေါ့နော်။ဆိုတော့ဒီဂျန်တဲ့မြို့နယ်တွေမှာ CB အနေနဲ့ဒီချင်းညီနောင်နဲ့ဆက်လှုပ်ရှားမလား။ဒီချင်းပြည်ကနောက်ထပ်တော်လိုင်းအဖွဲ့ဖြစ်တဲ့ CNF နဲ့ဒီလိုမျိုးဂျန်တဲ့နယ်မြေတွေကိစ္စဘယ်လိုညှိနှိုင်းမှုရှိလဲ။ချင်းပြည်အတွက်စီးရီမန်းချက်ဆိုရင် CB ချင်းညီနောင်ဖွဲ့နေဘယ်လိုရှိလဲမြ
။ဟုတ်ကဲ့ပါ။ဒီအခုကတော့ကျွန်တော်တို့ဒီ CB ထိန်းချုပ်နယ်မြေမှာဟိုဖလမ်ကတော့အခုထိုးစစ်ပြင်းထန်နေတဲ့အနေအထားပေါ့လေ။ထိုးစစ်မဆောက်ရသေးတာကတော့ဒီတိမ်ရှိပါတယ်။2024လောကတော့ကျွန်တော်တို့ CB ထိန်းချုပ်နယ်မြေမှာဆက်ကစားကင်းစီရေးဆိုပြီးတော့စီမံချက်တစ်ခုနေတယ်။ကျွန်တော်တို့ဆောင်ရွက်ခဲ့တာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရာခိုင်နှုန်းပြီမောင်မြင်လိုက်ဘူးလို့ပြန်ပြီးတော့သုံးသပ်လို့ရပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စီးရီယူမှန်ချက်ကတော့80ရာခိုင်နှုန်းအထက်မှာအောင်မြင်မှုရှိတယ်လို့ပြန်ပြီးတော့သုံးသပ်လို့လည်းရတယ်ပေါ့လေကျွန်တော်တို့ကတော့ကနဦးအနေနဲ့ကတော့ကျွန်တော်ရဲ့ CP ထိန်းချုပ်နယ်မြေကိုဟိုအဓိကကျွန်တော်တို့ဟိုပြင်မှတ်ထားပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့မှာဒီချင်းမှာလက်နက်ကင်ဖွဲ့စည်းတွေရှိတယ်ပေါ့လေဆိုတော့သူ့ရဲ့ထိန်းချုပ်နယ်မြေကိုယ့်ရဲ့ထိန်းချုပ်နယ်မြေရှိတယ်ဒါကကျွန်တော်တို့လက်ရှိမြေပြင်ဘက်ကရီအနေထားဖြစ်ပါတယ်ကျွန်တော်လက်ချင်းလက်နက်ကင်ဖြစ်တဲ့အတွက်ကျွန်တော်စိုက်တာလုပ်မယ်ဆိုပြီးတော့ကျွန်တော်တို့သွားလို့လို့မရပါဘူးအဲ့လိုသွားလို့ရရင်တော့ကျွန်တော်မြေပြင်ကဒီစကားစအကြိုက်ပဲဖြစ်သွားမှာပေါ့လေဟိုစကားစကင်းစင်ဖို့နေနေတာဒါကျွန်တော်အချင်းချင်းမှာပဲဒီပရိပက်ခတွေဖြစ်နိုင်တဲ့အနေအထားတွေရှိပါတယ်ဒါလည်းကြုံလဲကြုံခဲ့ရတာပေါ့လေကျွန်တော်တို့ဒီမတူပီမျိုးသိန်းစစ်စင်ရေးတုန်းကလည်းကျွန်တော်တို့ကြုံခဲ့ရတဲ့ပြဿနာမျိုးပေါ့အလားတူပြဿနာမျိုးမဖြစ်ဖို့ဆိုရင်ကျွန်တော်တို့ဟိုအပြန်လှန်နားလည်မှုရှိရပါမယ်အလားတူဖြစ်စီမျိုးထပ်မဖြစ်အောင်အတိတ်ကတောင်ပိုင်းကိုကျွန်တော်တို့သင်ခန်းစာယူပြီးတော့အနာဂတ်ကိုကျွန်တော်ရှောက်ဖို့ဖြစ်ပါလေအထူးသဖြင့်ကတော့ဒီအာနာသိန်းစစ်ကောင်စီဖြစ်တဲ့မင်းအောင်လှိုင်ရဲ့အကြိုက်မဖြစ်ဖို့ကျွန်တော်တို့နှစ်ဖက်စလုံးမှာလှုပ်ဆောင်ဖို့ပေါ့လေသတိထားဖို့ဟိုကင်တွင်တဲ့နေရာမှာလည်းကျွန်တော်တို့သတိကြီးကြီးနဲ့ပေါ့လေဟိုအပြန်လှန်နားလည်မှုယုံကြည်မှုတည်ဆောက်ပြီးတော့ဒီပုံစံနဲ့ပဲကျွန်တော်တို့တွားရမယ်ပေါ့လေဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီကျွန်တော်တို့ရဲ့မစ်ရှင်မှာကိုကချင်းပြည်တစ်ခုလုံးလောက်မြောက်ဖို့ဖြစ်ပါလေဆိုတော့တအားဒီတိုင်းပဲကျွန်တော်တို့စီပြထိန်းချုပ်နေမြေလောက်မြောက်ယုံနေကျွန်တော်တင်းတင်းရောက်ရဲနေမှာမဟုတ်ပါဘူးဆိုတော့ဘလိုကဏ္ဍမှာကျွန်တော်ပူပေါင်းဆောင်ရွက်နိုင်မလဲကျွန်တော်အားလုံးအတွက်ဟိုကျွန်တော်အားလုံးလောက်မြောက်ဖို့အတွက်ချင်းလူမျိုးချင်းပြည်တစ်ခုလုံးလောက်မြောက်ဖို့အတွက်ကျွန်တော်ဘယ်ကဏ္ဍမှာတော့ကျွန်တော်ပူပေါင်းဆောင်ရွက်နိုင်မလဲဆိုရဟာတက်ဆိုင်ရာဒီနယ်မြေခံဖွဲ့စည်းတွေနဲ့ညှိနှိုင်းဆောင်ရွက်ပြီးတော့ကျွန်တော်ကတော့ဟိုအတူတိုက်ပွဲဝင်ဖို့အဆင်သင့်ရှိပါလေပြီ
ဟုတ်ကဲ့ဆိုလိုတာကဒီတီးတိမ်ကိုဆိုရင်တော့ CB အနေနဲ့စီးရေလှူရှားဖို့ရှိပြီးခနဲ့လာလို့ပြောချင်တာလားမြတ်အဲ့လိုဆိုလိုတာလားမြတ်
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့အခုစီးရီးကကျွန်တော်တို့အတော်လေးပြောပြလာပြီဆိုတော့ဒီကိုတိုင်ကဒီ2021ခုနှစ်အာဏာသိမ်းမှုမတိုင်ခင်ကနိုင်ငံရေးရဆိုရင်လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တာပေါ့နော်ဆိုတော့ဒီ2025ရှေ့အလားလာမှာစီးရီးနဲ့နိုင်ငံရေးဆိုရင်ဘလို့အနေထားရှိလဲဗျ။
ဟုတ်ကဲ့ပါကျွန်တော်တို့ဒီလူငယ်ရီးနားလည်ထားတာပေါ့လေကျွန်တော်စီးရီးအောင်မြင်မှုအပေါ်မှာပဲနိုင်ငံရေးကလိုက်တယ်လို့ကျွန်တော်တို့ကတော့လက်ခံထားတယ်နိုင်ငံရေးကရှေ့ကိုရောက်နေပြီးတော့စီးရီးကနောက်ကမလိုက်နိုင်ဘူးဆိုရင်တော့မင်းအောင်လှိုင်ကတော့ဒီနိုင်ငံရေးတွေပါလိသူအဲ့လောက်ကြီးဂယုစိုက်တယ်လို့ကျွန်တော်တို့ကမမြင်တာပေါ့လေဒါတော့အမြင်မတူတာလည်းဖြစ်နိုင်တယ်ပေါ့ဆိုတော့ကျွန်တော်တို့ကတော့စည်ရေးကိုအတိအကျဦးစားပေးမယ်ဒုတိယအနေနဲ့ကျွန်တော်နိုင်ငံရေးကိုလိုက်မယ်စည်ရေးနိုင်ငံရေးတစ်ဖက်မှာလည်းဟန်ချက်ညီဖို့လိုပါတယ်ဒါမဲ့တစ်ဖက်ကဟိုကြံခဲ့တယ်ဆိုရင်တော့ဟန်ချက်မညီတော့ဘူးဆိုရင်တော့ ကျွန်တော်ရဲ့ပန်းတိုင်ကိုပို့ပြီးတော့နှောင့်နှေးစီတာပို့အခုတိုင်းရင်းသားလက်နက်ကိုင်တွေကိုကြည့်မယ်ဆိုရင်လည်းစီအားသာချက်ရှိတဲ့လူတွေကတော့နိုင်ငံရေးအရလည်းရှေ့ရောက်တယ်စီအားနဲ့ချက်ရှိတဲ့လူတွေကတော့နိုင်ငံရေးအရလည်းရှေ့မရောက်တာကိုကျွန်တော်တွေ့ရတယ်ပို့ဆိုတော့ဒီအပေါ်မှာကျွန်တော်သင်ခန်းစာယူပြီးတော့စီရင်နိုင်ငံရေးဟိုအထူးသဖြင့်စီရင်ကိုကျွန်တော်ဦးစားပေးတာဖြစ်ပါတယ်နိုင်ငံရေးကတော့ကျွန်တော်နိုင်ငံရေးဟိုလိုက်ကိုလိုက်ရမှာပါဒါစီရင်တစ်ခုတည်းနဲ့အဆုံးဖြတ်ပေးမယ့်ဟာတော့မဟုတ်ပါဘူးဒါမဲ့လေဒီစီရေးကိုတော့ကျွန်တော်ဒီအထူးသဖြင့်ဒီလူငယ်2021ကနေပေါ်ပေါ်လာတဲ့ကျွန်တော်လူငယ်တော်လှန်ရေးသမားတွေကတော့စစ်ကိုစစ်နဲ့တူအောင်တိုက်မယ်အောင်မြင်မှုရမယ်တပါတယ်မှာပဲဒီနိုင်ငံရေးအရာကိုဟိုကျွန်တော်နောက်မကျလေအောင်ပေါ့လေဟိုကျွန်တော်ဟိုပြင်ဆင်ထားတာတွေလည်းရှိပါတယ်အဲ့ဒါကြောင့်ပဲကျွန်တော်ဒီတစ်ဖက်မှာလည်း ICNCC ဆိုတာကျွန်တော်နိုင်ငံရေးအရာဒီဟိုစကားပြောမယ့် platform တစ်ခုအနေနဲ့ရှိနေပြီးတော့ဒီချင်းညီနောင် CB ဆိုတာကတော့ကျွန်တော်စီရေးကိုတွန်းတန်းတိုက်တိုက်ပေါ့လေစီရေးကိုအထူးပြုပြီးတော့ကျွန်တော်အားလုံးလောမြောက်ဖို့အတွက်လုပ်နေတယ်အပိုင်းရှိပါတယ
်ခုနောက်ဆက်မေးချင်တာကပေါ့နော်ဒီချင်းပြည်ပြပမဟာမိတ်တွေကြားအင်အားစုတွေကြားစုစည်းမှုနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်မှုဆိုရင်ရောလက်ရှိမှာဘယ်လိုရှိနေလဲနောက်2025ဒီနှစ်သစ်မှာဘယ်လိုတွေအလားအလာရှိလဲဗ
ျဟိုနံပါတ်1ကတော့ကျွန်တော်ချင်းကျွန်တော်တို့နဲ့ဆိုင်တဲ့ဒေတာပေါ့လေကျွန်တော်အခြေချတဲ့ဟိုနေရာကဟိုကနဦးလောမြောက်ရပါမယ်ဆိုတော့ကျွန်တော်တို့နဲ့ထိစပ်နေတဲ့ဟိုနေရာတွေလည်းလွတ်မြောက်ဖို့အတွက်ကျွန်တော်တို့မဟာမိတ်တီနဲ့ဆက်ပြီးတော့လက်တွဲသွားဖို့ရှိပါတယ်။ဆိုတော့တချို့ကိစ္စတွေမှာကျွန်တော်မြန်မာနိုင်ငံမှာကျတော့နည်းနည်းအကျဲဆက်တယ်ပေါ့လေ။သူ့ရဲ့ထင်းချုံနေမြေသူ့ရဲ့ဟိုဒေတာလိုက်ရှိတယ်ပေါ့။တာရီမှာကျွန်တော်တို့ကတအားဖြစ်ချင်စိတ်နဲ့တအားရှိထွက်လို့လည်းမကောင်းတဲ့အရာတွေလည်းရှိတယ်ပေါ့။ဆိုတော့ဒါကတော့ကျွန်တော်တို့ဒီအပြန်လှန်နားလည်မှုနဲ့ဒါကျွန်တော်တို့ဟိုအထူးကယူဆက်ရမယ်အခင်းချင်းတွေဖြစ်ပါတယ်။အဲ့ဒါကြောင့်ဒီကျွန်တော်ထိစပ်နေတဲ့နယ်နိမိတ်တီလဲကျွန်တော်မဟာမိတ်တီနဲ့ဟိုအခုစကားပြောနေတာတွေရှိပါတယ်အတွေ့ဆုံပြီးတော့ညှိနှိုင်းတာတွေရှိပါတယ်ဆိုတော့ဆိုလိုတာကတော့ကျွန်တော်တခုတည်းလွတ်မြောက်လို့မရပါဘူးထို့နည်းတူပဲကျွန်တော်အချင်းပြင်းနဲ့တခုလုံးလောတခုတည်းပဲလွတ်မြောက်ပြီးတော့ကျွန်တော်ရဲ့အနီးအနားမှာဒီစကားစကားထိန်းချုပ်ဆိုးမှုထားတယ်ဆိုရင်တော့လွတ်မြောက်ခြင်းဟာဟိုရည်ရှိမခံဘူးလို့ကျွန်တော်နားလည်ထားပါတယ်ဟိုအရင်အတိတ်သမိုင်းတုန်းကကျွန်တော်ဟိုတူတလူငါတမင်းပေါ့လေငါလည်းငါအင်အားရှိတာပဲသူလည်းသူအင်အားရှိတာပဲငါကြိုက်တာငါလုပ်မယ်ဆိုတော့အပုံစံမျိုးမဟုတ်ဘဲနဲ့အစုပေါင်းပြီးတော့ပေါ့လေစီရေးအရာအပြန်လှန်မြှုပ်နေရတဲ့အနေအထားမှာရှိပါတယ်ဆိုတော့တာရီကိုကျွန်တော်ပေါင်းစပ်နိုင်တယ်ဟိုမဟာမိတ်ကိုကောင်းကောင်းကျွန်တော်တည်ဆောက်နိုင်တယ်ဆိုရင်ကျွန်တော်တို့အတွက်အများကြီးအကျိုးရှိတယ်ပေါ့လေအဲ့ဒါကြောင့်ကျွန်တော်မဟာမိတ်ကဏ္ဍကိုကျွန်တော်ချင်းညီတော်အနေနဲ့ကတော့အင်မရမတန်ဖိုးထားပါတယ်နောက်ထပ်တော့ကျွန်တော်မဟာမိတ်ဒီနဲ့လက်တွဲပြီးတော့ကျွန်တော်ဟိုကျွန်တော်မဟာမိတ်ဒေသကြီးမှာလည်းစကားစာကင်းစင်ဖို့အတွက်ကျွန်တော်တို့အချင်းညီတော်အနေနဲ့အားကျုံမှန်တက်နဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတာရှိပါတယ်
။ဟုတ်ကဲ့ဒီလိုမျိုးဒီကိုထိန်းချုပ်တဲ့နေမြေတွေမှာအုပ်ချုပ်ရေးလည်းလုပ်ရမယ်၊စည်ရေးရလည်းဆက်ပြီးလုပ်ရမယ်သဘောတွေရှိနေတော့ရေရှည်မှာဆိုရင်ဒီခုခံတော်လှန်စစ်ကဆက်ပြီးရပ်တည်နိုင်မယ့်အနေအထားရှိလားဗျ
။ဒီစစ်အာဏာရှင်စနစ်ကိုကြာကြာထားလို့တော့မဖြစ်ပါဘူး။ဘာဖြစ်လဲဆိုတော့ကျွန်တော်အစွမ်းကုန်အ мян ဆုံးချိန်မုန်းနိုင်အောင်စူးစမ်းရမယ်အနေအထားဖြစ်ပါလေ။ဆိုတော့သူ့အသက်ရှူခွင့်အကြာကြီးပေးလေကျွန်တော်တို့ဘက်ကပြည်သူလူထုလည်းပင်ပန်းလာမယ်ပေါ်စတီအဖြစ်ပေါ်ပြဿနာပေါင်းစုံနဲ့ကျွန်တော်ရင်ဆိုင်နေရတဲ့အနေအထားတွေရှိကောင်းရှိလာနိုင်တယ်ပေါ့လက်နဲ့ကင်ထားတဲ့တော်လှန်ရေးကိုလုပ်မယ်ဟဲ့ဆိုပြီးတော့ဟိုလက်နဲ့ကင်ထားတဲ့လူတွေအဖွဲ့အစည်းတွေအနေနဲ့တော့အ мян ဆုံးဒီစစ်အာဏာရှင်စနစ်ပြုတ်ကျဖို့အတွက်ပေါ်စွန်းစွန်းတမန်ကြိုးစားဆောင်ရွက်ရမယ့်အချိန်ကာလလုံးနားလည်ထားပါတယ်အချိန်ကိုအများကြီးဆွဲပြီးတော့ပေါ့လေဟိုကိုအဆင်ပြေပြေတယ်လို့ပေါ်တာယာတဲ့အနေထားကဟိုမှာအာတာယာနေတဲ့အနေထားမှာနှစ်မြုပ်မနေဘဲနဲ့ပေါ့လေတကယ်တော်လှန်ရေးကိုတော်လှန်ရေးနဲ့တူအောင်လုပ်ပြီးတော့အမြန်ဆုံးလွတ်မြောက်ဖို့တော့အဖွဲ့အစည်းတိုင်းကကြိုးစားရမယ်လို့ကျွန်တော်ကဟိုနားလည်ထားတယ်ပေါ့
အခုတော့စီးပွားရေးအစီအစဉ်ပါရှင်မြန်မာနိုင်ငံတွင်ပို့ကုန်သွင်းကုန်အကောက်ခွန်စီးချက်မှုမှာဗိုလ်ပိုင်းရဲ့ရည်ညွှန်းငွေလဲနှုန်းကိုစစ်ကောင်စီရဲ့အကောက်ခွန်ဦးစီးဌာနကအသုံးမပြုတော့ဘဲသူတို့သတ်မှတ်ထုတ်ပြန်မဲ့ဈေးကွက်ငွေလဲနှုန်းကိုအခု2025နှစ်သစ်မှာအသုံးပြုမယ်လို့ကြေညာပါတယ်။အကောက်ခွန်စနစ်အပြောင်းလဲကြောင်းကုန်စည်နှုန်းထက်တက်မှာကိုစားသုံးသူတွေကစိုးရိမ်ကြသလိုပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကတော့လုပ်ငန်းတွေဆက်ပြီးတော့မလဲပတ်နိုင်တော့မဲ့အရေးကိုစိုးရိမ်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွင်စီးပွားရေးလဲပတ်မှုနှေးကွေးနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုလဲကျသွားခဲ့ပြီးတဲ့နောက်မြန်မာကြက်ငွေစည်းကြ
တဖက်မှာငွေကြေးငွေစည်းတို့အစမတန်တက်လာခဲ့တဲ့နောက်ဘိုးဘန်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1850ကျပ်သတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းကို2022ခုနှစ်ဧပြီလအတွင်းမှာကြေညာခဲ့တာပါဒါပေမဲ့လည်းမြန်မာကျပ်ငွေကြီးကဆက်ပြီးတော့ကျဆင်းနေခဲ့ပြီးနောက်တလအကြာ2022ခုနှစ်မေလတည်းမှာတော့ဘိုးဘန်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2100ကျပ်အဖြစ်ပုံသေးရည်ညွှန်းငွေလဲနှုန်းသတ်မှတ်ခဲ့ပြီးဈေးကွက်အတွင်းမှာစစ်ကောင်စီရဲ့ဝန်ကြီးဌာနတွေအတွင်းမှာဒီအတိုင်းဆောင်ရွက်ခဲ့တာပါဒါပေမဲ့2024ခုနှစ်ဒီဇင်ဘာလနှောင်းပိုင်းမှာတော့စစ်ကောင်စီရဲ့စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနကအကောက်ခွန်လုပ်ငန်းတွေမှာဘိုးဘန်သတ်မှတ်တဲ့နိုင်ငံခြားငွေလဲနှုန်းရည်ညွှန်းဈေးကိုမတုံးတော့ဘဲသူတို့ကိုယ်တိုင်သတ်မှတ်မဲ့ဈေးကွက်ငွေလဲနှုန်းနဲ့ပြောင်းလဲကောက်ခံမဲ့အကြောင်းကြေညာခဲ့ပါတယ်။အကောက်ခွန်ဦးစီးဌာနကသူတို့သုံးမဲ့ဈေးကွက်ငွေလဲနှုန်းကိုအပတ်စဉ် website Facebook စာမျက်နှာတို့ကနေကြေညာမဲ့အကြောင်းလဲပြောပါတယ်။2025ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဇန်နဝါရီလ4ရက်နေ့အထိအကောက်ခွန်ဦးစီးဌာနကအခွန်စည်းချက်မှုမှာတုံးမဲ့နိုင်ငံခြားငွေလဲနှုန်းတွေထဲမှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ3589ကျပ်ခွဲအဖြစ်ဖော်ပြထားပါတယ်။ဒါဟာဘိုးဘန်ရဲ့ရည်ညွှန်းသတ်မှတ်ဈေးထက်ဒေါ်လာကို1500ကျပ်လောက်ပိုများတာဖြစ်ပါတယ်။အကောက်ခွန်ပိုများလာမှာကြောင့်ပြည်ရင်းမှာခုံစင်းနှုန်းထက်တန်ပါကိုစားသုံးသူတွေကစိုးရိမ်ကြပါတယ်။ပုဂံသွင်းကုန်သမားတွေကတော့လုပ်ငန်းတွေပို့ပြီးတော့နှီးသွားမယ်လို့ပြောကြပါတယ်။ကုန်စည်သေးယူပို့ဆောင်ရေလုပ်ငန်းရှင်ဦးစော်လက်ကတော့
ဒီနှီးပို့တာတွေကတော့လုံးလုံးစင်တော်တော်လေးနဲ့ပါဝါပါတယ်။ဟိုနေနှစ်တကူရက်တရားဆိုရင်ကျွန်တော်တို့လုပ်နေတော့နားထားရတယ်။အခုလုံးလုံးစင်ကတော့ဒီတာချီလိုက်ဖက်ကတော့နည်းနည်းလေးအဆင်ပြေနေပါတယ်ခင်ဗျာ။အသွားရရေးပေါ့နော်။အဆင်သေးတော့ရှိသေးတယ်ဒါပေမဲ့နည်းနည်းလေးကောင်းနေတယ်ပေါ့။အဲမြောက်ဒီလမ်းကြောင်းကလည်းကောင်းတော့ကောင်းတယ်ဒါပေမဲ့တော့နည်းနည်းခက်ခက်ခက်ခဲလေးပဲရှိတယ်အဖြစ်သေးလေးတွေများလို့ပေါ့
ပိုးကုံသမားတွေအနေနဲ့ကတော့ပိုးကုံဝင်ငွေရဲ့35ရာခိုင်နှုန်းကိုဘိုးဘန်သတ်မှတ်ရည်ညွှန်းဈေးဖြစ်တဲ့ဒေါ်လာ2100ကျပ်နဲ့ရောင်းရမယ်ဆိုတဲ့သတ်မှတ်ချက်ကတော့မပြောင်းလဲသေးပါဘူးနိုင်ငံတွင်းတိုက်ပွဲတွေကြောင့်အဓိကနှိမ့်ဆက်ခုံသွေးရေးအလုံးရပ်ဆိုင်းသွားတာကြောင့်အခုချိန်မှာပို့ကုန်သွင်းကုန်လုပ်ငန်းအများစုကိုပင်လယ်ရေကြောင်းကိုအသုံးပြုရတဲ့အနေအထားဖြစ်သွားပါတယ်။ဒါကြောင့်အောက်ခွန်ကိစ္စကရှောင်လွှဲလို့မရနိုင်တဲ့အခြေအနေဖြစ်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းအတိုင်းဝန်ကပြောကြပါတယ်။လုံခြုံရေးစွန့်ရင်ချက်ကြောင့်ပြည်တွင်းလုပ်ငန်းရှင်တွေစားသုံးသူတွေကတော့နာမည်ဖော်ပြီးတော့မပြောလို့ရတဲ့အကြောင်း VOE ကိုပြောပါတယ်။မိမဖော်လို့တဲ့လုပ်ငန်းရှင်တဦးကအခုလိုပြောပါတယ်
သူတို့ပေါက်စီကလည်းတရက်နဲ့တရက်တော့မတူဘူးပေါ့သူတို့အပြင်မှာရောင်းဝယ်ဖြစ်တဲ့ဈေးတော့လည်းမရှိဘူးဟိုသူတို့အစိုးရသမတ်တဲ့2100လည်းမဟုတ်ဘူးပေါ့
ဒါပြန်ခောက်ခွန်လုပ်ငန်းရှင်တွေကရှုပ်ထွေးတဲ့တစ်ချိန်ထဲမှာလုပ်ငန်းရှင်ကလည်းနှီးကွေးတာကြောင့်သွင်းကုန်သမားတွေအတွက်အခက်အခဲဖြစ်တယ်လို့လည်းလုပ်ငန်းရှင်တို့ကပြောပါတယ်ရန်ကုန်စိတ်ကန်းကိုစိုက်ကပ်လာတဲ့သွင်းကုန်တွေကိုအခောက်ခွန်လုပ်ငန်းအတွက်စောင့်ဆိုင်းရချိန်မှာနိုင်ငံတော်တိုက်ပွဲတွေကြောင့်တည်ယူပို့ဆောင်ရေးအခက်အခဲလမ်းခရီးတစ်လျှောက်ဆစ်ဆီးဂိတ်တွေများလာတာကြောင့်ဂိတ်ကြီးပြရတဲ့ကုန်ကျစရိတ်ကလည်းတိုးလာနေပါတယ်။ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်ကအခုလိုပြောပါတယ်
။ပစ္စည်းတွေကတော့ကျွန်တော်တို့ဒီစောင်းပေါက်တို့ရေခဲတစ်တာတို့ဆိုင်ကယ်တို့တွေတော့လုံးဝနှိပါပေါ့သွားလို့မရသေးပါဘူးခင်ဗျ။တကယ်စားတော့ကုန်နေအဖယ်နေပါညာတော့နည်းနည်းပပသွားလို့ရတယ်ပေါ့။လမ်းကောင်းများတော့အစစ်သေးတော့ခံရတယ်တချို့ပစ္စည်းတွေဆိုရင်ဖောက်တာတို့အဲတချို့ပစ္စည်းတွေကတော့ပြောက်ပြဲသွားတာလို့လည်းရှိတယ်ပေါ့ဂိတ်တွေကလည်းများတယ်လေတကိန်းကုန်တကိန်းတော့အဲ့လိုဖောက်ကြည့်ကြတာပေါ့ဒီစောင်းပေါက်တွေပါလေဆိုရင်ဖွင့်ကြည့်တော့ထဲအားတွေပြက်စီးသွားတာလို့ပါတော့အဲ့လိုတွေဖြစ်တော့ကျွန်တော်တို့လည်းအဲ့ပစ္စည်းတွေလည်းတော့ရပ်ထားတာလေ
ပိုးကုန်သွင်းကုန်သမားတွေအတွက်အဓိကအခက်အခဲကစစ်ကောင်စီရဲ့မူဝါဒတသမတ်ထဲမရှိပဲအချင်းချင်းပြောင်းလဲမှုဖြစ်တယ်လို့လည်းထောက်ပြကြပါတယ်လုပ်ငန်းကိုအစီအစဉ်တစ်ချက်တွက်ချက်လုပ်ကင်လို့မရတော့ပဲမူဝါဒအပြောင်းလဲတွေအလိုက်ပြောင်းလဲလုပ်ကင်ချရတာကြောင့်မရေရာမတိကျမှုတွေတိုးလာနေပါတယ်တချိန်တည်းမှာပဲအဖမ်းဆီးတွေကလည်းများလာပါတယ်အရင်ကကုန်စည်သေးယူပို့ဆောင်ရေးလမ်းကြောင်းမှာဖမ်းဆီးလေရှိပေမဲ့အခုနောက်ပိုင်းမှာတော့ဂိုဒေါင်တွေမှာလိုက်လံဖမ်းဆီးတာဖြစ်တယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တို့ကပြောကြပါတယ်နေဆက်ကုန်တို့ရေးအလုံးမဖြစ်တော့တာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေအတွက်အဓိကအခက်အခဲတစ်ခုကတပိုင်းတနိုင်ကုန်တို့ရေးမလုပ်နိုင်တော့တဲ့အချက်လို့လည်းပြောကြပါတယ်ပင်လယ်ရေကြောင်းကုန်သွယ်ရေးအတွက်သင်းမောဒစင်းစာပြည့်အောင်ကုန်တယ်အများအပြားပူပေါင်းညှိနှိုင်းလုပ်ကိုင်နေကြရတာပါမြန်မာနိုင်ငံတွင်းကနေစိုက်ပျိုးရေးထွက်ကုန်နေအဓိကတင်ပို့နေပြီးပြည်ပကနေတင်သွင်းကုန်စီအနေနဲ့တော့စစ်ကောင်စီထံကိုခွင့်ပြုချက်လျှောက်ထားကြရတာဖြစ်ပါတယ် ဆွေကောက်စီခွင့်ပြုချက်နဲ့တင်သွင်းခွင့်ရလာခဲ့ရင်လဲနောက်ထပ်အဓိကစင်ခေါ်ချက်တစ်ခုကတတ်မှတ်ရည်ညွှန်းစေးကိစ္စဖြစ်တယ်လို့လည်းလုပ်ငန်းရှင်တို့ကပြောကြပါတယ်စစ်ကောင်စီရဲ့အရေးကြီးကုန်စည်ဖြစ်သတ်မှတ်ခံထားရတဲ့ကုန်စည်တွေအနေနဲ့အချိန်မရွေးသတ်မှတ်ရည်ညွှန်းစင်းနဲ့အတင်းအဓမ္မရောင်းချဖို့ခိုင်းစေခံရနိုင်တဲ့ NDA ကလည်းရှိနေတာပါပြည်ပပေါက်စေးပြည်တွင်းမှာပေးရတဲ့အခွန်အခောက်လုပ်ငန်းလည်ပတ်ရမှာချုံးမွေစေဖို့အတွက်အနာပါအစစ်စင်ထံပေးရတဲ့ကုန်ကျစရိတ်ကလည်းရှိပြန်တယ်လို့သွင်းကုန်သမားတွေကပြောကြပါတယ်ဒါပေမဲ့အဆက်အသွယ်ကောင်းတာကြောင့်သွင်းကုန်ပါမစ်ရသူတွေအတွက်တော့ပါမစ်ကိုပြန်ရောင်းတာကနေအကျိုးအမြတ်ရနိုင်တယ်လို့လည်းပြည်ရင်းလုပ်ငန်းရှင်အတိုင်းအဝန်ကပြောကြပါသေးရှင
်လူမှုရှုခင်းကိုကြီးချရအောင်ပါရှင်ကြီးပါနိုင်ငံတွေမှာပညာထွက်တင်နိုင်ဖို့ကြိုးစားတဲ့မြန်မာလူငယ်တွေများနေချင်းအင်းဒီချင်းထိုင်းနိုင်ငံမှာတင်ယူဖို့တင့်တော်တဲ့ဘာသာရပ်တစ်ခုကခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့ဘာသာရပ်ဖြစ်တယ်လို့ NITA အမျိုးသားတက္ကသိုလ်မှာခီးသွွားဘာသာရပ်ဘွဲ့လွန်တက်နေတဲ့ကိုအံ့ဩအောင်ကပြောပါတယ်။ဘာကြောင့်လဲဆိုတော့ကိုတော့မဆုမြတ်မွန်ကမင်းမြန်ပြီးလူမှုရှုခင်းမှာတင်ပြထားပါတယ်ရှင
်။အာဆီယံနိုင်ငံတွေထဲမှာထိုင်းနိုင်ငံဟာဒီခီးသွွားလုပ်ငန်းအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုညင်းလို့မရပါဘူး။ဒီလိုနိုင်ငံမျိုးမှာဒီခီးသွွားလုပ်ငန်းဘာသာရပ်ကိုလေ့လာသင်ကြားရတဲ့အတွက်အများကြီးအကျိုးရှိတယ်လို့ထိုင်းမျိုးသားတက္ကသိုလ်တစ်ခုဖြစ်တဲ့နီဒာမှာခီးသွွားနဲ့ဒီအဝပြုမှုဆိုင်ရာစီမံခန့်ခွဲရေးဘာသာရပ်ဘွဲ့လွတ်တက်နေတဲ့ကိုအန်အောအောင်ကပြောပါတယ်ခီးသွွားလုပ်ငန်းရှေ့ပြေးတဲ့ထိုင်းနိုင်ငံမှာစာတွေ့ရောလက်တွေ့ပါသင်ကြားရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ကိုအန်အောအောင်ကမေးမြန်းထားပါတယ်ရှင်
နေရဒေသတစ်ခုပေါ့နော်အိန္ဒိယဒေသတစ်ခုကိုဘယ်လိုမျိုးဒီtourist attraction ဖြစ်အောင်ဘယ်လိုလုပ်မလဲပေါ့နော်ခီးသွားတွေကိုဘယ်လိုဆွဲဆောင်မလဲဆိုတဲ့ဥစ္စာပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ကဒီတခြားနေရဒေသတခြားဒီနာမည်ကြီးပြီးသားနေရဒေသတွေနဲ့ဒီနှိုင်းယှဉ်ပြီးတော့ဒီနေရဒေသရဲ့သူ့ရဲ့ဒီ tourist တွေကိုအဲ့ဒီကိုဆွဲဆောင်နိုင်တဲ့အချက်ကဘာတွေဖြစ်မလဲဘယ်လိုမျိုးဒီထပ်ပြီးတော့ဆွဲဆောင်လို့ရမလဲအဲ့ဒီဥစ္စာတွေကိုကျွန်တော်တို့လေ့လာတာပေါ့နော်ပထမတနည်းကတော့ကျွန်တော်တို့ဒီတမယူကြဒီစာသင်တဲ့ပုံစံဖြစ်တဲ့ဆရာမနဲ့ကျောင်းသားကျောင်းသူတွေနဲ့စာသင်တဲ့ဒီ classroom မှာရှိရပေါ့နော်ဆိုတော့နောက်တစ်မျိုးကကြာသူတို့ကကြာတော့ကျွန်တော်တို့တကယ်လုပ်ငန်းနယ်ပယ်မှာအလုပ်လုပ်နေတဲ့ဒီ manager တွေdirector တွေအဲ့လိုမျိုးတွေကိုလည်းသူတို့က guest speaker အနေနဲ့ခေါ်ပြီးတော့အတွေ့အကြုံတွေကိုသူတို့က share ပေးတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေလည်းကျွန်တော်တို့သင်ရတာရှိတယ်နောက်တစ်မျိုးကကျွန်တော်တို့ဒီ project တွေလောက်ပါပေါ့နော်နေရာတနေရာကိုသွားဒါမှမဟုတ် tourist attraction တစ်ခုတနေရာပေါ့နော်အဲ့တနေရာကိုသွားပြီးတော့အဲ့ဒီမှာရတဲ့အချက်လက်တွေကိုကောက်အဲ့ဒီကဒီလုပ်ငန်းရှင်တွေပဲဖြစ်ဖြစ်အဲ့ဒီမှာလာလည်နေတဲ့သူတွေပဲဖြစ်ဖြစ်သူတို့ဇီယာအတင်းအချက်လက်တွေကိုကောက်ပြီးတော့ကျွန်တော်တို့ဒီ attendance မှာပြန်ပြီးတော့ group project လုပ်အဲ့ဒါမျိုးလည်းရှိပေါ့နော်ဆိုတော့အဲ့ဒီမှာကျွန်တော်တို့သွားတဲ့နေရာခီးရာတော့အစုံပဲကျွန်တော်တို့ဒီ amusement park တွေလည်းရှိသလို community tourismအဲ့ဒီနေရာလေးရှိရဲ့နောက်ပြီးတော့ rural tourism အဲ့လိုမျိုးနေရာလေးရှိရဲ့အဲ့လို
ခြေလက်တွေကိုသွားပြီးတော့မှလေ့လာရတဲ့ခြေလက်တွေကိုပါပြီ
းဟုတ်ကဲ့ဗျခြေလက်တွေကိုမှခြေလက်တွေကိုသွားပြီးတော့လေ့လာတဲ့အဲ့ဒီခီးစဉ်တွေလည်းရှိတယ်အဆုံးပါပဲဗျဟုတ
်ဆိုတော့ပြောမယ်ဆိုရင်ဒီထိုင်းနိုင်ငံကဒီခီးသွွားလုပ်ငန်းတော်တော်လေးဟိုတိုးတက်တဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့လေအထူးသဖြင့်အာရှမှာဆိုရင်ရှေ့ရောက်တဲ့နိုင်ငံလို့တော့ပြောနိုင်ပါတယ်ဆိုတော့အဲ့လိုနိုင်ငံမျိုးမှာဒီလိုမျိုးခီးသွွားလုပ်ငန်းနောက်တစ်ခါဒီဟိုအဝေးပြုမှုဆိုင်ရာပေါ့နော်လုပ်ငန်းတွေနဲ့ပတ်သက်လို့ဒီစီမံခန့်ခွဲတဲ့ဘာသာရပ်ကိုတက်ရတဲ့အတွက်ကြောင့်မို့လို့ဘလောက်ထိဟိုအကျိုးများတယ်လို့ရောပြောနိုင်တယ်ရှင
်အရင်အကျိုးများတယ်လို့ပြောရမယ်ပေါ့နော်ဆိုတော့ဒီအခုကကျွန်တော်ကမြန်မာပြည်ကနေလာတက်တဲ့ကျောင်းသားတရားဖြစ်တဲ့အလျောက်ဒီထိုင်းနိုင်ငံကြတော့လေကျွန်တော်နဲ့အရန်မဝေးတဲ့နေရာမှာရှိတယ်။နောက်တစ်ချက်ကလည်းအမပြောသလိုမျိုးဒီထိုင်းနိုင်ငံကဒီအာဆီယံဒေသတွင်းနိုင်ငံတွေထဲမှာဒီအဲဝေးပြုမှုနဲ့ဒီခီးသွွားဆိုင်အဝန်လုပ်ငန်းဆိုင်ရာဝန်ဆောင်မှုအဲ့ဒီအပိုင်းမှာကြတော့သူကရှေ့ပြေးနေတာဆိုတော့ကျွန်တော်ဒီမှာလာပြီးတော့တက်ချင်းအပြင်သူတို့ရဲ့နိုင်ငံခြားဧည့်သည်ပေါ့နော်အဲ့လိုမျိုးတွေဘယ်လိုမျိုးသူတို့ဆွဲဆောင်နေအဲ့ဒီကိုကျွန်တော်အနီးကပ်လေ့လာခွင့်ရတာပေါ့နော်ဆိုတော့ကျွန်တော်တို့မှာရှိတဲ့ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဘယ်လိုမျိုးလုပ်လို့ရလဲဆိုတော့အဲ့လိုမျိုးတွေနဲ့ချိန်ထိုးပြီးတော့ဟိုပြန်ပြီးတော့စမ်းစစ်လေးလာစမ်းစစ်လို့ရတာပေါ့နော်ဟုတ်ကဲ့
ဆိုတော့ဟိုဆော့ဆော့ပြောသလိုပေါ့နော်ဟိုမြန်မာပြည်နဲ့ထိုင်းနိုင်ငံဆိုတာကအိမ်နီးချင်းဖြစ်တယ်တူတာရအများရှိရပေါ့လေဆိုတော့အခုလိုမျိုးဒီခီးသွားလုပ်ငန်းဒီအဝေးပြုမှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့တင်တဲ့အခါမှာဟိုဗမာနိုင်ငံမှာလည်းပြန်ပြီးတော့အသုံးချလို့ရတယ်အများကြီးတင့်တော်မယ်လို့မြင်မိတဲ့အကြောင်းအရာတွေရောရှိလားရှင်
ကြအများကြီးပဲရှိရလို့ကျွန်တော်ပြောရမယ်ပေါ့နော်ကျွန်တော်တို့ကဟိုအင်ဒီနာချင်းနိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ရင်းချင်းမှုတွေဘာတွေကလည်းကျွန်တော်တို့ကဒီစင်တူတယ်ပေါ့နော်တချို့ဟာတွေမှာဆိုတော့ဟိုအတိအကျဖြင့်ကျွန်တော်တို့ဒီထိုင်းနိုင်ငံမှာ မွေထိုင်းပေါ့နော်ဒီကျွန်တော်စီမံလည်းယူရလက်ဝဲဆိုတာမျိုးရှိရယ်နောက်ပြီးတော့ဒီဒီဂျန်ပေါ့နော်သူတို့စီမံလည်းဆုံခွင်လိုမျိုးရှိရယ်ဆိုတော့အဲ့အရာကြီးနေပတ်သက်ပြီးတော့ကျွန်တော်တို့ဟိုဆွဲဆောင်လို့ရပါဒါပေမဲ့သူတို့လိုမျိုးဒီဟိုတတဝင်မတဲအဲ့လိုတော့မဟုတ်ဘူးပေါ့နော်ကျွန်တော်မှကျွန်တော်တို့ပြန်ပြီးတော့အာကျွန်တော်တို့ရဲ့ဒီအားသာချက်ကဘယ်လိုရှိမလဲကျွန်တော်ပြန်ပြီးတော့လေ့လာဆန်းစစ်ရမယ်ဆိုတော့သူတို့နဲ့မတူတဲ့နည်းလမ်းတွေနဲ့ဘယ်လိုမျိုးအဲ့ဒီကိုဆွဲဆောင်မလဲဆိုတာတော့ကျွန်တော်တို့တစ်ချက်ပြန်ပြီးတော့တည်ချာချာလေးဒါလုပ်အောင်ပါပေါ့နော်ဒါပေမဲ့ခုနပြောသလိုမျိုးလုပ်လို့ရဥစားအများရှိရနောက်တစ်ခုအနေနဲ့ကကျွန်တော်တို့ဒီ community tourism ခေါ်မှာပေါ့နော်ရက်ရွာတစ်ခုပေါ့နော်အဲ့ဒီရွာတစ်ခုမှာကျွန်တော်တို့ထွက်ရှိတဲ့မှာထုတ်ကုန်ပဲဖြစ်ဖြစ်ဒေသထွက်ကုန်ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီဝန်ဆောင်မှုပေါ့နော်ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီ activity တစ်မျိုးမျိုးပေါ့ဆိုတော့အဲ့လိုမျိုးဟာလေကျွန်တော်တို့စီမှာအများကြီးရှိရပေါ့နော်အညာဒေတာကြီးကျွန်တော်စီမှာရှိရပကံလိုမျိုးဒီ UNESCO ဝင်တဲ့ဒေတာကြီးလည်းရှိရဆိုတော့အဲ့ဥစားတွေကိုကျွန်တော်ဒီမှာစာတင်နေတဲ့အဲ့လိုမျိုးတွေ့လာတာပေါ့နော်ငါတို့ဆိုရင်တော့ဒါလေးတွေတော့ဘယ်လိုလုပ်လို့ရနိုင်လဲအဲ့လိုမျိုးပေါ့နော်ဟုတ
်ဆိုတော့နောက်တစ်ခုကကိုအန်ဩအောင်ဟာဒီတမိုင်းဘာသာနဲ့ဘွဲရထားပြီးတော့မှဒီခီးသွားဟိုလုပ်ငန်းကိုစိတ်ဝင်စားပြီးတော့အခုဒါခီးသွားဘာသာရက်ကိုဘွဲလွန်တက်နေတာပေါ့လေဆိုတော့ဟိုခီးသွားဘာသာခီးသွားလုပ်ငန်းအတွက်ကတမိုင်းဟာတိတ်ကိုအထောက်ကူဖြူပါတယ်ဒါပေမဲ့လည်းဟိုတခြားဘာသာဒီနောက်ခံရှိထားသူတွေအနေနဲ့အခုလိုမျိုးဒီ tourism and hospitality management ဘာသာရက်ကိုတက်ချင်နေဆိုရင်ကိုအဆင်ပြေနိုင်မယ်လို့ထင်ပါရှင
့်ပြေနိုင်မယ်လို့ထင်ပါတယ်ဘာလို့ဆိုတော့ကျွန်တော်လည်းဒီမတူညီတဲ့ background ကနေလာတာဆိုတော့လေအဆင်ပြေမယ်လို့ထင်ပါတယ်ဝါသနာပါဖို့နဲ့ဒီစိတ်ပါဝင်စားမှုအဲ့ဒါတော့လိုတာပေါ့နော်ဒါပေမဲ့ကျွန်တော်စိတ်ထင်ရတော့ဒီ background ကနေပဲလာဒီတကယ်အကယ်ဒီ tourism နဲ့ hospitality management ကိုတကယ်တမ်းစိတ်ပါဝင်စားရဆိုလို့ရှိလို့ရှင်တော့တက်လို့အဆင်ပြေမှာပါလို့ဟုတ်ကဲ
့အဓိကကိုအောင်တက်နေတာကထိုင်းနိုင်ငံရဲ့ထိပ်တန်းတက္ကသိုလ်ဖြစ်တဲ့နောက်တစ်ခါဒါထိုင်းအစိုးရရဲ့တက္ကသိုလ်တစ်ခုဖြစ်တဲ့ဒီနီဒါမှာတက်နေတာပေါ့လေဆိုတော့အဲ့ဒီမှာတက်နိုင်အောင်လို့ဘယ်လိုလျှောက်ခဲ့ရလဲဆိုတော့ဒီအတွေ့အကြုံတွေကိုလည်းပြောပြပါရှင့်
ကျွန်တော်အိမ်မိသားစုကလည်းဒီသူတို့ပတ်စံနဲ့တက်လို့ကလည်းအဆင်မပြေဘူးပေါ့နော်ဆိုတော့ကျွန်တော်ပထမဦးဆုံးအနေနဲ့စဉ်းစားတာကတော့ဒီ scholarship ပေါ့နော်ပညာသင်ဆုဘယ်လိုမျိုးရမလဲပေါ့နော်ဆိုတော့ဟိုကျွန်တော်တို့အခုခေတ်မှာလည်းရှိရယ်ပေါ့နော်ပညာသင်ဆုတွေအများကြီးပဲရှိရယ်ဒါပေမဲ့ဟိုပညာသင်ဆုကကျွန်တော်တို့ဒီပြင်ပအဖွဲ့အစည်းတွေကနေပေးတာရှိတယ်လို့အဲ့ဒီအကြောင်းနေရာနေပေးတဲ့ပညာသင်ဆုတွေကလည်းရှိတာပေါ့နော်ဆိုတော့အခုခေတ်မှာကျတော့ပြင်ပအဖွဲ့အစည်းတွေကနေပေးတဲ့ဒီညာတင်စုတွေရှိရဲဒါပေမဲ့အခုနောက်ပိုင်းခေတ်ကာလမြန်မာပြည်ရဲ့ခေတ်ကာလအရာကကြတော့ဒီရှောက်တဲ့သူတွေကအရန်များတယ်အရေးတွက်ကအရန်များတယ်ပေါ့နော်ဆိုတော့ဒီကြောင့်မလို့အဲ့ဒီနေရာတွေကနေပြီးတော့အကယ်၍မရဟိုရဖို့အခွင့်အရေးနေရဆိုရင်တော့မှကျွန်တော်အခုရှောက်တယ်လို့မျိုးဒီအကြောင်းနေရာနေပေးတဲ့ဒီ scholarship ပေါ့နော်အဲ့ဥစားတွေကိုအဲရှောက်ကြည့်စေခြင်းနဲ့ပေါ့နော်ဆိုတော့အဲ့ဟာတွေကလည်းကျွန်တော်တို့ပြင်မပေးအဖွဲ့အစည်းတို့မျိုးပဲရှောက်တဲ့ပုံစံတွေကလည်းတိတ်မတွန်းဟိုဟိုကွဲပြားတာအရင်မရှိဘူးဗျာလျှောက်တဲ့အချက်လက်တွေကလည်းဟိုစင်တူယူမှာဖြစ်တယ်ပေါ့နော်ဆိုတော့ကြောင့်မလို့ပြင်မဖွဲ့စည်းတွေကနေပေးတဲ့ပညာသင်ဆုတွေပင်မကပဲနဲ့ပေါ့နော်ဒီအကြောင်းနေရာနေပေးတဲ့ကျွန်တော်ချွန်လောင်ကုန်းလို့ရှိတယ်မဟီတော်ဟုတ်လည်းရှိတယ်တော့ကျွန်တော်တက္ကသိုလ်နေတာလို့လည်းရှိရပေါ့နော်ဆိုတော့အဲအကြောင်းနေရာပေးတဲ့ပညာသင်ဆုကိုလည်းတစ်ချက်လျှောက်ကြည့်စေချင်ပါတယ်လို့ဟုတ်
ဗန်ကောက်မြို့တော်ကထိုင်းထိပ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့နေလာမှာခရီးသွားနဲ့ဒီအဲဝဲပြမှုဆိုင်ရာစီမံခန့်ခွဲမှုဘာသာရပ်ကိုဘွဲလွန်တက်နေတဲ့ကိုအန်အောအာမရှင်မြန်မာအိန္ဒိယနိုင်ငံတစ်ခုမှာခရီးသွားဘာသာရပ်ကိုသင်ကြားရတဲ့အတွက်မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မယ့်အကြောင်းအရာတွေကိုပို့ပြီးတော့မှလေ့လာခွင့်ရတယ်လို့သူကပြောပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါလူမှုရှုခင်းသတင်းပတ်ဆင်ခန္ဓာပြီးမှတော့သက်တမ်းရောက်သတင်းလှကိုတင်ပြဖို့အချိန်ရောက်ပါပြီဟောလိဝုဒ်ထိပ်တန့်အမှုပညာရှင်နှစ်ဦးအိမ်တောင်ကွာရှင်းဖို့ရှင်းနေချာညှိနှိုင်းမရဖြစ်နေပြီးမှအခုကွာရှင်းနိုင်လိုက်ချပါပြီဒီလိုနိုင်ငံတကာမှထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထော်ရတွေကိုဒီသတင်းပတ်တက်တက်ရောင်သတင်းလှအစီအစဉ်မှာမိုက်အေးတန်နာကျော်တင်ဆက်ထားပါတယ်ရှင်
မင်းသမီးအန်ဂျလီနာဂျိုလီနဲ့မင်းသားဘရက်ပစ်တို့ကွာရှင်သဘောတူညီမှုရသွားကြပြီလို့ဂျိုလီရဲ့ရှင်းနေကဒီဇင်ဘာလ31ရက်နေ့မှာရိုက်တာသတင်းဌာနကိုပြောပါရင်ဒါဟာဟောလိဝုဒ်မှာလူစိတ်ဝင်အစားဆုံးနှစ်ဖက်အခါတည်းဆုံးကွာရှင်ပြည့်စုံမှုတစ်ခုအဆုံးသတ်သွားတာပဲဖြစ်ပါတယ်လွန်ခဲ့တဲ့6နှစ်2005ခုနှစ်ကလေးကချစ်သူတွေဖြစ်ခဲ့ပြီးတော့ပေါင်းသင်းလက်ထက်ချင်းနှစ်နှစ်ကြာခဲ့တဲ့ဘရက်ပစ်နဲ့ကွာရှင်ဖို့ဂျိုလီကတရားရုံးတင်ခဲ့တာပါ ဟောလိဝုဒ်မှာနာမည်အကျော်ဆုံးသရုပ်ဆောင်နှစ်ယောက်ရဲ့ဆက်ဆံရေးကိုလူလူစိတ်ဝင်စားတဲ့သတင်းဖြစ်လို့သတင်းမီဒီယာတွေကလည်းသူတို့ရဲ့အိမ်ဆောင်ရေးသတင်းကိုမျက်တွေအကြာကြီးစောင့်ကြည့်ဖော်ပြခဲ့တာဖြစ်ပါတယ်။ဒါက၈နှစ်ကြာကလေးကဖြစ်ခဲ့တဲ့ကိစ္စရဲ့တစ်စိတ်တစ်ပိုင်းမှာအမှန်တိုင်းပြောရရင်အန်ဂျလီနာကအရန်ကိုပြန်မှန်းနေပါပြီ။ဒါပေမဲ့ဒီတစ်ပိုင်းကတော့ပြီးသွားပြီမလို့တက်တာပါရဲ့လို့ဂျူလီရဲ့ရှင်နေဂျိမ်းဆိုင်မွန်ကထုတ်ပြန်ချက်မှာပြောထားပါရဲ့။ကွာရှင်းသဘောတူညီမှုပေါ်ပြီးတက်ပြီးတော့လက်မှတ်ထိုးပြီးတော့တရားရုံးကိုတင်ပြီးပြီလို့လည်းသူကပြောပါတယ်။သဘောတူညီမှုရဲ့အသေးစိတ်ကတော့ချက်ချင်းထွက်မလာသေးပါဘူး။ writer က prepic ကိုဆက်သွယ်မေးမြန်းတဲ့အခါမှာရုံးချိန်ပြင်ပါမလို့ချက်ချင်းတုံ့ပြန်မှုမရခဲ့တာပါ။ Oscar ဆုရှင် Angelina Jolie ကကွာရှင်းခွင့်လျှောက်ထားတော့သူတို့နှစ်ဦးကြမှာပြန်ပြီးတော့ညှိလို့မရတဲ့ကွဲလွဲမှုတွေကြောင့်လို့ပြောထားပါသေးတယ်။နောက်ပိုင်းမှာတော့သူကအသက်၈နှစ်ကနေပြီး၅နှစ်ရွယ်အတ္တိရှိတဲ့သားသမီး၆ယောက်ကိုအပြည့်အဝအုပ်ထုံးခွင့်တောင်းဆိုခဲ့ပြီးတော့ Fabric ကိုတော့တွေးဆောင်ခွင့်ပဲပေးဖို့ဖြစ်ပါတယ်။အိမ်မာရဲ့နှစ်ဖက်ကြားမှာခါးသေးတဲ့အခြေအနေရောက်ပြီးတော့ကလေးတွေရဲ့အုပ်ထိန်ခွင့်ရဖို့အတွက်နှစ်ဖက်အကြီးအကျယ်ညှင်းခုံကြိုးပမ်းခဲ့တာပါ။ Fabric ကိုကလေးညှင်းပန်းမှုနဲ့စုံစမ်းစစ်ဆေးခဲ့ပေမဲ့လည်းအပြည့်မရှိဘူးဆိုတာတွေးရှိခဲ့ရပါတယ်။နှစ်ဖက်လုံးကသူတို့ပြောချင်တာမျိုးအတန်ထွက်အောင်လို့မီဒီယာတွေကိုတုံးချရဲလို့ပြန်လည်ဆွဆွဲခဲ့ပါတယ်။အစကတော့သူတို့နှစ်ယောက်ကလေးတွေကိုအညီအမျှအုပ်ထိန်ခွင့်ရဖို့ပုတ်ကလေးကတရားသူကြီးတယောက်နဲ့သဘောတူညီမှုရခဲ့တာပါ။ချိုလီကလူရှိမှရောနောက်ွယ်မှာပါ Brad Pitt အကြောင်းမကောင်းပြောလို့မရှိပါဘူး။တိတ်ဆိုးတဲ့အချိန်လေးကြော်လွန်ပြီးတဲ့နောက်အချိန်လေးပို့ပြီးတော့တက်တာလာအောင်စူးစမ်းနေပါရဲ့လို့မင်းသမီးနဲ့နှီးဆက်တဲ့အတိုင်းဝိုင်းတယောက်ပြောထားတာကိုရှင်းနေရဲ့ထုတ်ပြန်ချက်မှာထည့်သွင်းဖော်ပြပါရည်။ကလေးတွေကတော့ဒီနှစ်အတွင်းမှာသူ့မိကိုဝိုင်းပြောတာကသူ့ဘက်ကရှင်းပြဖို့ကိုပါကိုလည်းကာဝယ်ဖို့တိုက်တွန်းခဲ့ကြရဲ့လို့လည်းပြောပါရင်2009ခုနှစ်မှာ Girl Interrupt ရုပ်ရှင်နဲ့ဇက်ဖို့မင်းသမီးတရုတ်ဆောင်စုရခဲ့တဲ့ဂျိုလီကအရင်ကရုပ်ရှင်မင်းသား Johnny Lee Miller နောက်ပြီး Billy Bob Thornton တို့နဲ့လက်ထပ်ခဲ့ပါရင် Brad Pitt ကတော့2003ခုနှစ်မှာမင်းသမီး Jennifer Aniston နဲ့လက်ထပ်ထားတာဖြစ်ပြီးအဲ့ဒီတော့တွင်မှာပဲသူနဲ့ဂျိုလီတို့Mr. and Mrs. Smith ရုပ်ရှင်မှာအတူတူသရုပ်ဆောင်ခဲ့တာပါ။အဲဒီရုပ်ရှင်ကတယောက်နဲ့တယောက်တက်ဖို့တာဝန်ပေးခံရတဲ့ဒီရှိုးတွေအကြောင်းဖြစ်ပါရင်အဲဒီရုပ်ရှင်ကမှပဲသူတို့နှစ်ယောက်ချိန်နေကြပြီလို့သတင်းတွေထွက်ခဲ့ပေမဲ့လေဂျိုလီကတော့ Brad Pitt နဲ့ Aniston တို့မကွဲခင်တည်းသူတို့နှစ်ယောက်ကတငယ်ချင်းတွေဖြစ်ပဲရှိသေးတယ်လို့ Vogue Magazine ကိုပြောခဲ့ပါတယ်။ကမ္ဘာကျော် Korea K-pop အဖွဲ့ Blackpink ကအဆိုတော် Jisoo ဇန်နဝါရီလ3ရက်နေ့ကပဲအသက်30ပြည့်မွေးနေ့ကျင်းပသွားပါတယ်။နာမည်ရင်းခင်ဂျီဆူဖြစ်တဲ့ဂျီဆူဟာတောင်ကိုရီးယားနိုင်ငံဂျောင်ဂီခိုင်ကွမ်ပိုမြို့မှာမွေးဖွားခဲ့တာဖြစ်ပါတယ်။သူကတောင်ကိုရီးယားတေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ YG Entertainment မှာ2011ခုနှစ်ကသင်တန်းသူဖြစ်နေစတင်ဝင်ရောက်ခဲ့ပြီးတော့2016 August လမှာတော့ Blackpink အဖွဲ့နဲ့အတူအဆိုတော်ဖြစ်လာတာပါ။ Blackpink အဖွဲ့ကလက်ရှိကမ္ဘာပေါ်မှာအအောင်မြင်ဆုံးအမျိုးသမီးတေးဂီတာအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။လေးယောက်တည်းအဖွဲ့က How You Like That Pink Venom နဲ့ Doo 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 တို့လိုမျိုးသချင်းတွေနဲ့အထူးကြောကြားပါတယ်။ Coachella ဂီတာပွဲတော်နဲ့ British Summer Time Festival တို့မှာပါဝင်ပြီးဖြောပြခွင့်ရတဲ့ပထမဆုံး K-pop အဖွဲ့ဖြစ်ပြီးတော့ MTV ဂီတာဗီဒီယိုဆူရရှိခဲ့တဲ့ပထမဆုံးကိုရီးယားအမျိုးသမီးတေးဂီတာအဖွဲ့လည်းဖြစ်ပါတယ်။ Jisoo ကကိုရီးယားရုပ်သံဇာတ်လမ်းတွေ Snowdrop မှာလည်းတရုပ်ဆောင်ခဲ့ပြီ။လက်ရှိမှာတော့ Newtopia လို့ခေါ်တဲ့ Zombie တေးကရုပ်တံဇာတ်လမ်းတွေမှာပါဝင်ပြီးတော့တရုပ်ဆောင်မယ်လို့လည်းသတင်းထွက်နေပါတယ်။ Flower ဆိုတဲ့တကူတော်တချင်းနဲ့လည်းအောင်မြင်တဲ့ Jisoo က Dior, Tommy Hilfiger နဲ့ Cartier Fashion တစ်စိတ်တွေရဲ့ကမ္ဘာလုံးဆိုင်ရာတန်တမန်တယောက်လည်းဖြစ်ပါလိမ့်ရှင်။
ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဒုတိယသမ္မတကမလာဟဲရစ်စ်ကိုရီပပ်ဘလစ်ကန်ပါတီကိုယ်စားလှယ်ဒေါ်နယ်ထရန့်ကအနိုင်ရခဲ့တဲ့အကြောင်းလွှတ်တော်ကဇန်နဝါရီလ6ရက်တနင်္လာနေ့မှာတရားဝင်အတည်ပြုပေးလိုက်ပါတယ်။ယူကရိန်းတပ်တွေရုရှားပိုင်ခတ်စ်ဒေသတွေဝင်ရောက်တိုက်ခိုက်ကြတဲ့ကဆိုရင်9လအတွင်းရုရှားဘက်က 38,000 ကျော်သေဆုံးထဏ်ရာရခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကတနင်္လာနေ့မှာပြောပါတယ်။မြန်မာနိုင်ငံတွင်အချမ်းဖတ်မှုတွေလျှော့ချပြီးနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာကြဖို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများကမြန်မာစစ်ကောင်စီနဲ့မြန်မာနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့အလုံးကိုတိုက်တွန်းတောင်းဆိုထားပါတယ်ရှင်။နောက် Now, some of you are drinking Garo Dilau Babishin. Dimine came to a season Tolo Yimuga Nanlau Pipari. Sapaisaya engineer got Glen Campbell Piparishin. Dota Shimiane de Guam, Yama Pitu Pita Alo, Kuyo Sepa Shulan Temi Tabazishin. Viewego Abbe Nasin Tishure to a view a window do window the Alunga two way Jesu demare to my dingy type.